ိရိတ်တာကိုကြားရောက်လာကြတာဟာဆရာတရားတပါဝင်ပြီးတော့ကဝိပဿနာဆရာများပေါင်းရအထုပ်ကိုဆိုတဲ့ရည်ကျင်းနဲ့ကြားရောက်လာကြပါတယ်နော်အဲ့တော့ဒီဝိပဿနာဆရာပေါင်းရအထုပ်ကျဆိုတာလည်းပဲဒါအလုံးလုံးတာပဲနော်အလုံးလုံးကျဆိုရင်မိမိတို့အလုံးလုံးတဲ့ဆိုလို့ရှိရင်ရည်ကျက်ကထားရနော်ဥပမာအားဖြင့်ဒီလိုဝန်တန်းဆိုလို့ရှိရင်လည်းဒီလိုဝန်တန်းအနေနဲ့တိုင်းဝေတရားများကိုကျေကျွန်းကျေကျွန်းစွာဆောင်ရွက်ပြီးတော့ကမိမိကိုယ်ကတည်းကຢာရင်းတိုးတက်အောင်ဆိုတဲ့ဒီလိုကျေကျွန်းထားရှိပြီးတော့ဒါဝန်တန်းအနေနဲ့ဆောင်ရွက်ကြတာပဲနော်။ကိုယ်တည်းဆိုလို့ရှိရင်လည်းဒီလိုလုပ်ငန်းအလျောက်ပစ္စည်းဥစ္စာတိုးတက်ဖို့ဆိုတဲ့ဒီလိုချက်ထားပြီးတော့လုပ်ကြတာ။ဆိုလို့ဒီကပဲဒီနေ့လည်းပဲဒီမှာတရားပွားများအားထုတ်တယ်။ဝိပဿနာတရားပွားများအားထုတ်တယ်ဆိုတာဒီရွယ်ချက်ထားရတယ်။တခြားရွယ်ချက်တော့မထားရဘူး။ဥပမာအားဖြင့်ဒီတရားပွားများအားထုတ်လို့ဘဝကောင်းရဖို့ပစ္စည်းဥစ္စာချမ်းသာဖို့တိုးတက်ဖို့ဆိုရက်ဒီလိုရွယ်ချက်မျိုးဒီလိုသဏ္ဍာန်နဲ့ယူတဲ့ဒီရွယ်ချက်မျိုးကိုမထားရဘူးနော်။ဘယ်လိုရွယ်ချက်မျိုးရထားရမလဲဆိုတော့သစ္စာလေးပါးကိုမိမိကိုယ်တိုင်ကိုယ်တို့ဉာဏ်တွေ့ဒီဘုရားပွားများအားထုတ်တယ်ဆိုတော့ဒီလိုချက်ထဲထားရတယ်နော်။ဒါကြောင့်ဒီသစ္စာလေးပါးဆရာကိုသိရမလဲဆိုတော့မြတ်စွာဘုရားတို့ရှင်းတော်မူတာဟာပုဂ္ဂိုလ်တ attva တွေကိုဒီသစ္စာတရားလေးပါးသိပြီးတော့ကမြတ်ဖို့နိဗ္ဗာန်ကိုရောက်ရန်အလုပ်ကရှင်းတော်မူကြတယ်။မြတ်ဖို့နိဗ္ဗာန်ရောက်မှလည်းပဲကျွန်တော်တို့တန်တရားကိုဆင်းရဲကလွတ်ပြီးတော့ကချမ်းသာမှုနိဗ္ဗာန်ချမ်းသာမှုကိုရနိုင်တယ်။ဒါတော့ဒီဝိပဿနာတရားပွားများအားထုတ်ခြင်းဒီတခြားရည်ရွယ်ချက်မထားရဘူး။မိမိတို့အနေနဲ့သစ္စာလေးပါးတရားကိုကိုယ်တွေ့ဉာဏ်ဒီအားဖြင့်သိပြီးတော့ကမြတ်ဖို့နိဗ္ဗာန်ကိုရောက်ရရောက်ကြောင်းဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ပွားများအားထုတ်ကြပါနော်။တခြားတရားနဲ့နိဗ္ဗာန်ရောက်တယ်ဆိုတာမရှိဘူး။ဝိပဿနာဉာဏ်ထဲမှာနိဗ္ဗာန်ရောက်တယ်။ဒီလိုနိဗ္ဗာန်ရောက်ဖို့ဝိပဿနာပွားများအားထုတ်ဖို့ကလည်းမြတ်စွာဘုရားသာသနာနဲ့ကြုံကြိုက်မှအားထုတ်ရတယ်။ဒါဆိုဒီလိုအခွင့်အောက်အခါကောင်းကိုယူပြီးတော့ကမိမိတို့ဒီလိုရည်ရွယ်ချက်နဲ့ထားပါ။ဒီသစ္စာလေးပါးဆရာဆိုတာလည်းပဲမြတ်စွာဘုရားဆရာဦးမဖြစ်တဲ့ဓမ္မစကြာဆရာတော်မှာဟောတော်မူခဲ့ပါလေ။အဲ့ဒီမှာပါလဲဆိုတော့သစ္စာလေးပါးကဘာလဲဆိုတော့ဒုက္ခအရိယသစ္စာတဲ့သမုဒယအရိယသစ္စာတဲ့ဒီရတာအရိယသစ္စာတဲ့လက်ကအရိယသစ္စာဆိုဒီသစ္စာတရားလေးပါးကိုဟောတော်မူခဲ့တယ်။ဒုက္ခအရိယသစ္စာဆိုတာကတဏ္ဍာကိုဆင်းရဲမှာတဲ့တဏ္ဍာထဲမှာလည်နေဒီလိုတော့ဒုက္ခဆိုတာရှိတယ်တဲ့နော်။ဒီလိုဒုက္ခနဲ့အမြဲဖြစ်ရမယ်တဲ့။ဒါလိုဒုက္ခမျိုးကိုမိမိတို့ကရည်ရွယ်ပြီးတော့သိရမယ်ဆိုတော့တာမဉ္ဇပုဂ္ဂိုလ်အနေနဲ့သိတဲ့ဒုက္ခမျိုးမဟုတ်ဘူးနော်။ဒီမှာသိရမယ်ဒုက္ခအရိယသစ္စာဆိုတာကအရိယာများသိတဲ့ဒုက္ခသဘောမျိုးကိုသိဖို့ဟောတာရှင်းဦးလာပွားများအားထုတ်ပါတယ်။ဒီဒုက္ခအရိယာသစ္စာနဲ့ပတ်သက်ပြီးတော့လည်းမြတ်စွာဘုရားဓမ္မစကြာမှာဟောတော်မူခဲ့တယ်။ဒါသာရှိသည့်ဒုက္ခတဲ့၊ဆရာသည့်ဒုက္ခတဲ့၊ဆရာသည့်ဒုက္ခတဲ့၊မရဏံသည့်ဒုက္ခတဲ့၊အပိဟိတဲ့၊တံပြောကောဒုက္ခ၊ဒီရဟိဝေပြောကောဒုက္ခဒုက္ခ၊ယံပိဿနလပတိတံပြီးဒုက္ခတဲ့သင်္ခိတ္တိနာကျေစုပါဒနက္ခန္တာဒီဒုက္ခဆိုပြီးတော့မြတ်စွာဘုရားဒီလိုဟောတော်မူခဲ့တယ်နော်။ဘာလဲဆိုတော့အတိတ်တွေကဇာတိဆိုတဲ့ပြိတ္တိတွေနေရာချင်းတည်းတဲ့ဆင်းရဲဤတဲ့ဒီဆင်းရဲခြင်းကပြိတ္တိတွေနေရာတိုင်းနေရာတိုင်းပါတဲ့ဆင်းရဲမှုဆိုတာရှိတယ်တဲ့ဒုက္ခဆိုတဲ့ဆင်းရဲခြင်းတရားရှိတယ်တဲ့ဆရာဆိုတဲ့ဥရခြင်းသဘောတရားဆိုတာလည်းရှိတယ်တဲ့ဒီဥရခြင်းသဘောတရားဒီတဲ့ဧကံစုစစ်တော့ဒုက္ခပဲတဲ့ဇာတိတဲ့ပြာတိတိဒုက္ခတဲ့နာရခြင်းဆိုရသဘောတရားဟာလည်းဘယ်သူမှမကင်းဘူးတဲ့မလွတ်ဘူးတဲ့နာရခြင်းသဘောတရားဆိုတာသိရမှာပဲတဲ့မရဏံပိဒုက္ခတဲ့ပြာခြင်းသဘောတရားဆိုတာလည်းပဲတန်တရားထဲမှာရှိနေပြီသိနေရမှာပဲတဲ့အထက်ပြည်နေတဲ့ဒီဒုက္ခသဘောတရားလည်းရှိတယ်တဲ့အပိယဟိတဲ့တန်ပြောတော့ဒုက္ခတဲ့မဖြစ်မဖြစ်တတ်တော့သူနဲ့တဲ့အတူတကွနေထိုင်ပေါင်းဖော်ရခြင်းအပြင်ဆင်းရဲမှုဆိုတာလည်းပဲရှိတယ်တဲ့
ပြေကြီးတဲ့ဝိပယောဂဒုက္ခတဲ့မိမိချစ်ခင်ဆက်တတ်တဲ့သူငယ်တဲ့ကိုယ်ခွင့်ရတဲ့သဘောတရားတွေလက်ရှိတယ်တဲ့အသက်ရှင်နေခြင်းနဲ့အချိန်မှလည်းကိုယ်ခွင့်ရတတ်တယ်ဒါမှမဟုတ်တဲ့အသက်ရှင်ခြင်းအချင်းနဲ့ကိုယ်ခွင့်တဲ့သဘောတရားတွေတွေ့ရတတ်တယ်ဒါတွေကဒုက္ခပဲတဲ့နော်ကြည့်တော့ကတဲ့မိမိတို့ရမရတဲ့အခါလည်းပဲရှိတယ်လူတွေလူမဖြစ်တဲ့အခါမျိုးတွေလည်းရှိတယ်ဒါလည်းပဲဒုက္ခပဲတဲ့နော်ပြီးတော့ကတဲ့တန်ခိတ္တနာပြစ္ဆုပါရလက်ခံတာဒီဒုက္ခတဲ့အချုပ်ကတော့တဲ့မိမိတို့ဒုက္ခဆိုတာကခန္ဓာ၅ပါးဆိုတာဟာဒုက္ခပဲတဲ့ဧကံစစ်စစ်တော့ကျွန်တော်တို့လူရဲ့နတ်ရဲ့ဓမ္မရဲ့ပုဂ္ဂိုလ်သတ္တဝါရဲ့ဆိုတာဟာဧကံစစ်စစ်တော့တဲ့သမပါရမတ်ထသဘောတရားအဖြစ်မရှိဘူးရှိတာကဘာရှိလဲဆိုတော့ခန္ဓာ၅ပါးပဲရှိနော်ဒီခန္ဓာ၅ပါးကဧကံစစ်စစ်တော့အချုပ်အဖြစ်ခန္ဓာ၅ပါးရှိတဲ့၍ဒီဒုက္ခတွေနဲ့တွေ့ရမှာပဲဒီခန္ဓာ၅ပါးဆိုတာကဘာလဲရူပခန္ဓာတဲ့နော်ရုပ်တဘောတရားဆိုတာရှိတယ်တဲ့ဝေဒနာခန္ဓာတဲ့ခံစားမှုဆိုတဲ့တဘောတရားဆိုတာရှိတယ်တဲ့ပညာခန္ဓာတဲ့မှတ်သားမှုဆိုတဲ့တဘောတရားဆိုတာရှိတယ်တဲ့သင်္ခါရခန္ဓာတဲ့စေတသိက်ဥဆောင်တဲ့စေတသိက်သဘောတရားတွေလည်းရှိတယ်တဲ့။ဝိညာဉ်နဲ့ခန္ဓာတဲ့။သိမှုဆိုတဲ့သဘောတရားလည်းရှိတယ်တဲ့။ဒီခန္ဓာ၅ပါးဟာတဲ့။ဒီပက္ခန္ဓာဆိုတာကတော့ကျုပ်သဘောတရား။ဝိညာဉ်ခန္ဓာ၊သိဉ္ဇခန္ဓာ၊သင်္ခါရခန္ဓာ။ဝိညာဉ်နဲ့ခန္ဓာကတော့သိမှုနဲ့တကွအပေါင်းပါစေတသိက်တွေ။တနည်းအားဖြင့်တော့နံတရားလို့ခေါ်လိုက်တယ်။ဆိုတော့ကဒီခန္ဓာ၅ပါးယုတ်နံနှစ်ပါးရှိတဲ့ရေတော့တဲ့။ဒါဒုက္ခကြီးပဲဖြစ်နေတဲ့နော်။အဲ့ဒါဒီဒုက္ခကိုတဲ့သိလို့ရှိရင်တဲ့ဘယ်ဟာကိုသူပြန်မလဲဆိုတော့သမုဒယအရိယသစ္စာဆိုတာကိုပြန်မယ်တဲ့နော်သမုဒယအရိယသစ္စာဆိုတာဘာလဲတဲ့သမုဒယအရိယသစ္စာဆိုတော့အကျိုးချုပ်တိုးလို့ရှိရင်ကျက်သာမှုဆိုတဲ့တဏှာကိုပြောတာပဲနော်အကျဉ်းချုပ်အဖြစ်တော့ကကာမတဏဘဝတဏဝိဘဝတဏဆိုတာရှိနော်ကာမတဏဆိုတာအာယုန်6ပါးမှာဝင်တဲ့အာယုန်တွေကိုဒီမိတ္တမဲ့ဘောရဲ့သဘောတရားတွေဒါကာမတဏ္ဏတဲ့ဘဝတဏ္ဏဆိုတာဘဝကိုကျွတ်တာပြီးတော့နှီးကျွဲတဲ့သဘောတရားတွေဒီဘဝတဏ္ဏဆိုတာဘဝပြတ်တာကိုအယူမှားပြီးတော့ကျွတ်တာတဲ့သဘောတရားတွေနော်အဲ့ဒီသဘောတရားတွေကိုသမုဒယအရိယသစ္စာလို့ခေါ်တယ်အဲ့ဒီသဘောတရားတွေကအကြောင်းတရားပဲဒီအကြောင်းတရားကြောင့်ခုနပြောတဲ့ဒုက္ခအရိယသစ္စာဆိုတဲ့ခန္ဓာ၅ပါးရကြတာနော်ဒီခန္ဓာ၅ပါးဟာဒုက္ခမှမရှိသေးဘူးတော့တဲ့ဒီသမုဒယအရိယသစ္စာဆိုတဲ့ဒီတဏှာကရှိနေပါပဲတဲ့တဏှာရှိသေးရောတဲ့တဏှာဖြစ်သေးရောတဏှာကအကြောင်းတရားဒီအကြောင်းတရားကြောင့်ခုနပြောတဲ့ခန္ဓာ၅ပါးတွေကဖြစ်ပျက်နေတယ်ပါပဲဖြစ်ပေါ်နေပါပဲတဲ့အဲ့ဒီတော့ကတဲ့ဒီဒုက္ခအရိယသစ္စာကိုသိအောင်တဲ့ဆောင်းဆောင်နိုင်လို့ရှိရင်တဲ့ဒီခန္ဓာ၅ပါးဒီတဲ့ဧကံစစ်တော့ဒုက္ခပါပဲဆိုတာကိုကိုယ်ထုတ်ဉာဏ်တွေနဲ့သိလို့ရှိရင်တဲ့သမုဒယအရိယသစ္စာဆိုတဲ့တဏှာကိုတဲ့ပယ်ဆိုင်စွမ်းရှိမယ်တဲ့ဒီလိုတဏှာကိုပယ်ဆိုင်စွမ်းရှိလို့ရှိရင်တဲ့ညီရောဓအရိယသစ္စာတဲ့ဒုက္ခခတ်တဲ့ချုပ်ငြိမ်းရဖြစ်တဲ့မြတ်ကိုနိဗ္ဗာန်ဆန်းတာကိုတဲ့မျက်မှောက်ပြုနိုင်မယ်တဲ့အဲ့ဒီလိုတဲ့ဒီဒုက္ခအရိယသစ္စာဆိုတာကိုတဲ့သိလို့သမုဒယအရိယသစ္စာကိုပယ်ဆိုင်စွမ်းရှိလို့ဒီကရအရိယသစ္စာဆိုတဲ့နိဗ္ဗာန်ကိုမျက်နှာမျက်မှောက်ပြုနိုင်စွမ်းရှိအောင်တဲ့ဘယ်လိုရှင်းရမလဲဆိုတော့မေဃအရိယသစ္စာတဲ့မေဃအရိယသစ္စာဆိုတာမြတ်ခြင်းဆိုတာလမ်းကြောင်းနော်ဒီလိုတဲ့သစ္စာ၄ပါးရှိဖို့ကိုတဲ့အဲ့ဒီမြတ်ခြင်းလမ်းကြောင်းရှိတယ်တဲ့မိမိတို့ကတဲ့အဲ့ဒီမြတ်ခြင်းလမ်းကြောင်းအတိုင်းပွားများအထောက်သွားခဲ့တော့တဲ့အဲ့ဒီသစ္စာ၄ပါးကိုကြိုင်နေတဲ့ရှိမယ်တဲ့နော်ဒီတော့ကျွန်တော်တို့ဒီမှာကြားရောက်လာကြတာအဓိကအားဖြင့်တော့ကအဲ့ဒီမြတ်ခင်7ပါးတရားကိုပွားများအထုတ်ဖို့နော်မြတ်ခင်လမ်းကြောင်းဆိုတာက7ပါးရှိတယ်ဒီမြတ်ခင်7ပါးတရားနဲ့လျော်ကြည့်အောင်ကျွန်တော်တို့စူးစမ်းအထုတ်ကြဖို့လာရောက်ကြနော်ဒီလိုလာရောက်တာကဒါစစ်ပါး၄ပါးရှိဖို့ဆိုပြီးလာရောက်ကြနော်ဒါတော့ဒီမြတ်ခင်7ပါးကအချင်းအချင်းကတော့ဘာရှိလဲဆိုတော့သီလမြတ်ခင်3ပါးရှိတယ်သီလမြတ်ခင်3ပါးကသမာဝါစာတဲ့သမာကမ္မန္တသမာအာဇီဝဆိုပြီးတော့ကောင်းစွာပြောဆိုခြင်းနဲ့ကောင်းစွာပြုလုပ်ခြင်းနဲ့ကောင်းစွာအသက်မွေးဝမ်းကြောင်းနေခြင်းဆိုရဲအဲ့ဒီသုံးပါးကဒါသီလမဲ့ခြင်းနဲ့သီလဖြစ်ပြီးလို့ရှိရင်နဲ့မိမိမှာသီလထောက်ဆင်းပြီးလို့ရှိရင်နဲ့ဒါရှိရမယ်ဆိုတော့သမာဓိဆိုတာသမာဓိဆိုတာရှိရမယ်တဲ့ ဒီတမာတိမဲ့ခင်ကသုံးပါပါတယ်တမာဝါယမတဲ့တမာတိတဲ့တမာတိတဲ့တမာဝါယမဆိုတာကဝရိယစိုက်ထုတ်တာတတိထားတာတမာတိဒီလိုထားရင်တမာတိဆိုတဲ့ကြီးငိမ်သောစိတ်ဖြစ်လာမယ်တဲ့နော်အာရုံတစ်ပါးမှာကောင်းသောအာရုံတစ်ပါးထဲမှာကြီးငိမ်စွာထားနိုင်တဲ့စိတ်ဖြစ်လာမယ်အဲ့ဒါတမာတိလို့ခေါ်တယ်တမာတိမဲ့ခင်သုံးပါပြီးတော့မှတဲ့ဝိပဿနာပညာမဲ့တဲ့နှစ်ပါးရှိတယ်သမတင်္ဂတဆိုတာကရုပ်လံတော့ပေါ်မှာရှင်ရှင်နဲ့သဘောတရားဒီလိုရှင်ရှင်ချင်းအဖြစ်နဲ့သမာဓိတိဆိုတာမှန်တော့အယူမှန်တော့အမြင်ကိုရတဲ့သဘောတရားအဲ့ဒီလိုမျက်ကြည့်ရှင်းပါကိုပွားများအထုတ်ရဒီမျက်ကြည့်ရှင်းပါကိုပွားများအထုတ်တော့ရှင်းဥစွာမိမိတို့ပါစောင့်ခြင်းရမယ်သီလစောင့်ခြင်းရမယ်နော်ဒီကိုလာတဲ့အခါမှာသီလစောင့်ခြင်းရမယ်အဲ့တော့ကျွန်တော်တို့လူပုဂ္ဂိုလ်အနေနဲ့ကတော့သီလကပါရှိတယ်ငါးပါးသီလရှိတယ်ကျပါတိလာရှိတယ်ဘုရားတိလာရှိတယ်ခေပါတိလာရှိတယ်ဒီမှာကျွန်တော်တို့ဘာနဲ့စောင့်သိနေဆိုတော့ရှစ်ပါးတိလာစောင့်သိနေနော်ရှစ်ပါးတိလာနဲ့ကျွန်တော်တို့စောင့်သိပြီးတော့ပွားများအားထုတ်ဒီရှစ်ပါးတိလာစောင့်သိတဲ့အခါကျတော့ကကျွန်တော်တို့တိလာဆိုတာ2မျိုးရှိတယ်ကျွန်တော်တို့ဝါရိတ္တတိလာနဲ့ဇာရိတ္တတိလာဆိုပြီး2မျိုးရှိတယ်မကောင်းမှုကိုစောင့်ကြည့်ခြင်းအပြင်စောင့်သိတဲ့တိလာနောက်ပြီးတော့ကကောင်းမှုကုသိုလ်ကိုဆောင်ရွက်ခြင်းအပြင်ဆောင်ရွက်တဲ့တိလနှစ်မျိုးရှိဒီမှာစိတ်သားတိလဆောင်ထိန်တာကမကောင်းမှုများကိုရှောင်ကျင်ခြင်းအပြင်ဆောင်ထိန်တဲ့တိလနော်အဲ့ဒီဟာကိုကျွန်တော်တို့ထိန်းသိမ်းရဒီတော့ဒီထိန်းသိမ်းတဲ့နေရာမှာပထမဘာလဲဆိုတော့သမာဝါစာတဲ့သမာဝါစာမဲ့ခင်နဲ့ညီအောင်ကျွန်တော်တို့ဆောင်ထိန်ရမယ်တဲ့သမာဝါစာဆိုတာကောင်းစွာပြောဆိုခြင်းတဲ့ကောင်းစွာပြောဆိုခြင်းဆိုတာကစကားတွေကိုတောင်းတဲ့စကားတွေကိုဒီမှာတရားလာအထုတ်တွေကိုငြင်းညာပြောဖို့မဟုတ်ဘူးเนาะဒါကရှောင်ကျင်ခြင်းအဖြစ်စောင့်သိနေတယ်လားဆိုတော့မကောင်းတာကိုရှောင်ဖို့เนาะအကုသိုလ်ဖြစ်တဲ့စကားမျိုးကိုရှောင်ဖို့အဲ့ဒါရှောင်လိုက်ရင်ဒါသမဝါစာဖြစ်သွားတာပေါ့เนาะဒီတော့ကဘာလို့ရှောင်ရမလဲတဲ့ဒီမျိုးအကျင့်အဖြစ်ဒီမျိုးရှိတယ်ရှောင်ရမှာကျွန်တော်တို့ဘာလို့ရှောင်ရမလဲဆိုတော့ပြုလာပါတာလေနင်းပြောဆိုခြင်းကိုရှောင်ရမယ်ဘုရားဝါစာတဲ့ဆေးရည်ကျမ်းနဲ့စကားကိုပြောဆိုခြင်းမှရှောင်ကျင်ရမယ်။ပိဋကဝါစာတဲ့ကြောက်နဲ့ကြောက်သဘောမတူအောင်အငြင်းပွားအောင်ရံဖြစ်အောင်အငြင်းဖွဲ့အောင်ဘုန်းချရတဲ့စကားမျိုးကိုရှောင်ကျင်ရမယ်။ပြီးတော့မှသံသပလပေါ့ဝါစာတဲ့တိမ်ချင်းသောစကားများအကျိုးမရှိသောစကားများပြောဆိုခြင်းမှရှောင်ကျင်ရမယ်။ဒီဘေးမျိုးကိုရှောင်ကျင်ခြင်းအပြင်ကသမာဝါစာဖြစ်ပြီးတော့လည်းကြည့်အကောင်းဆုံးတမာဝါစာကတော့ဗာလဲဆိုတော့ဝိပဿနာပေါ်များအားထုတ်တဲ့ပုဂ္ဂိုလ်အတွက်ကတော့စကားတော့ပြောရမယ်ဝစီပိတ်ပေါ့လေစိတ်စိတ်ကြီးခြင်းဟာဒါအကောင်းဆုံးသောတမာဝါစာပဲနော်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဝိပဿနာပေါ်များတဲ့နေရာမှာမပြောအပ်တဲ့စကားတွေကအများကြီးရှိတယ်32ပါးလောက်တော့ရှိတယ်နော်။ဥပမာအားဖြင့်ဆွေမျိုးညာဒီကိစ္စအကြောင်းမပြောရဘူး။မိမိစီးပွားရေးအကြောင်းအလုပ်တိုင်းအကြောင်းမပြောရဘူး။ရင်းဆိုရတာအကြောင်းမပြောရဘူးစိတ်နဲ့အင်္ဂါအကြောင်းမပြောရဘူးစသဖြင့်အများကြီးရှိတယ်နော်ဒါကြောင့်ဒါတွေကတောက်တဲ့မြို့တောင်ရှိတော့အရင်ကပြောလို့ရှိရင်တစ်ခုမဟုတ်တစ်ခုနဲ့ညီဆက်မှာဆိုလို့ကျွန်တော်တို့ကဒီမှာစီကံလေးချထားတယ်။ဘာစီကံတစ်ခုချထားလဲဆိုတော့ပထမရှိရကိုဝေစီဖို့ပြင်ရပါစကားမပြောကြပါနဲ့နော်စကားမပြောရင်ရှင်းဖို့နော်ဒီစကားမပြောတော့ရှင်းခြင်းအပြင်ညီတို့မှာအကျိုးကျေးဇူးများစွာရှိပါတယ်စကားပြောလိုက်ခြင်းအချင်းကဘာဖြစ်မလဲဆိုတော့ကစကားပြောလိုက်ခြင်းအချင်းကကျွန်တော်တို့ဒီလိုစကားပြောလိုက်ရင်ဒီတရားထိုင်တဲ့နေရာမှာခုနပြောတဲ့အာယုံလေးကပြန်ဝင်လာရင်တရားမှာနောက်ရှက်ဖြစ်ပြီးတော့ကသူတရားကသူတရားလေးနှလုံးသွင်းပြီးတော့ကသူ့အာယုံနဲ့သူနေနေတယ်နေနေတာကိုကစကားပြောလိုက်တော့သူတရားမှာနောက်ရှက်လာဖြစ်တတ်နော်အဲ့တော့ကတတိထားဖို့ကကျွန်တော်တို့ဒီကစီကံအတိုင်းပေါ်လေဝေစီပိတ်ရှိရကိုရှင်းရပါလို့เนาะကျွန်တော်တို့ကမေတ္တာရထားတယ်ဒီတရားနဲ့ပတ်တယ်လို့လူအတ္တတွေပေါ်ဉာဏ်ဉာဏ်တွေဓာတ်ရရှိရင်เนาะမရှင်းရင်တော့ရှိရင်ကျွန်တော်တို့ရှိပါတယ်အမြဲဒါကတော့အချိန်မရွေးလာပြီးဆင်းလို့ရပါတယ်ဒီဟာနဲ့ပတ်ကြည့်ပြီးတော့ဝေစီပိတ်ထားဖို့မလိုပါဘူးเนาะကျွန်တော်တို့လည်းအချိန်မရွေးလာဆင်းနေနိုင်ပါတယ်နောက်ပြီးတော့ကမိမိအရေးအကြောင်းရှိလို့ကျမ်းမာရေးကိစ္စစသည်ဖြင့်မလွှဲတာမချောင်တာလည်းကိစ္စရှိလို့ရှိရင်ကျွန်တော်တို့အထောက်အမှုတွေရှိထားပါတယ်အဲ့ဒီအထောက်အမှုရှိမှပြောပြီးတော့ကကျွန်တော်တို့ ကျော်ပြားနိုင်ပါတယ်เนาะဒီကားရဲလို့ရှိရင်တော့အထူးအဖြစ်ပေါ့လေကျွန်တော်တို့တွေ့ရတာကဒီသမင်းစားတဲ့အချိန်စကားပြောတာနောက်ပြီးတော့က6နာရီထိုးပြီးလို့တရားဖြုတ်တဲ့အချိန်မှာမအိပ်သေးခင်စကားပြောကြတာเนาะအဲ့ဒီအချိန်ကြီးမှာစကားမျိုးပြောပြီးကြောင်ရနော်သမင်းစားလည်းပဲတရားအာရုံလေးနဲ့စားကြပါ6နာရီထိုးပြီးရင်လည်းပဲတရားအာရုံလေးနဲ့မိမိတို့အိပ်ဖို့ပြင်ဆင်ပြီးအိပ်ကြပါလို့ကျွန်တော်ကတတိပေးပါတယ်နော်ဒါဒီသမဝါစာဆိုတာကတော့အဲ့ဒီလိုတတိထားဖို့နော်သမဝါစာပြီးတော့ကသမသမန္တာတဲ့သမကမန္တမဲ့ခြင်းနဲ့ကျွန်တော်တို့ကပြည့်ပြည့်စုံအောင်ရှင်းပါးကြည်လာတယ်မှာပါသွားပြီဒါတွေပါသွားရဲ့သမကမန္တဆိုတာကတော့ပါလေတရားကံလုံခြုံဖို့တရားကံအားဖြင့်ပြုလုပ်မဲ့အကုသိုလ်တွေမဖြစ်အောင်လုံခြုံအောင်ထိန်းသိမ်းတာနော်ဒါကသမသမန္တခေါ်တယ်နော်ဥပမာအားဖြင့်ကျွန်တော်တို့ရှင်းပါးကြည်လာမှာကျွန်တော်တို့ပါဏာတိပါဒဝေရမိသိက္ခာပဒံတမာတိဂါမိဆိုပြီးကျွန်တော်တို့ဒီမှာရှင်းပါးကြည်လာကြတဲ့အခါမှာစောက်ထင်းရမယ်ဒီတစ်ပါးအတိုက်ကိုစချင်းမှကြောင်းတင်ပါဤဟုတ်လားအာဒိနာဒါနာဒီတစ်ပါးပစ္စည်းဥစ္စာကိုခိုးယူခြင်းမှကြောင်းတင်ရပါဤသတိဖြင့်ဒီလိုတရားကံအားဖြင့်ကျွန်တော်တို့သမာသမန္တနဲ့ညီညွတ်အောင်စစ်ပါတိလာလုံချုံအောင်ထိမ့်သိမ့်လိုက်ရင်ဒီဟာလည်းပြည့်ပြည့်စုံသွားတယ်နော်ပြီးတော့ကကျွန်တော်တို့သမာအာစီကွာတဲ့ကောင်းသောအသက်မျိုးဝင်ကြောင့်ဖြစ်နေရမယ်တဲ့မိမိတိလာလုံချုံအောင်ဒီတော့ဒီတိလာလုံချုံအောင်ကောင်းသောအသက်မျိုးဝင်ကြောင့်ဆိုတာကမကောင်းတဲ့အသက်မျိုးဝင်ကြောင့်လည်းရှိတာပေါ့လေဒါတွေကတော့နောက်တော့မှကျွန်တော်တို့ပြောပြရတာအခုလောလောဆယ်အချင်းကတော့ကိုသိထားဖို့ကတော့ဒီလိုတရားထိုင်နေတဲ့ကာလအတွင်းမှာဒီနေ့တရားထိုင်နေတဲ့အချိန်အတွင်းမှာတော့ဒီလောက်တောင်းတဲ့တမအာဇီဝဒီလောက်တောင်းတဲ့ဒီအတက်မျိုးဝင်ကြောင့်မရှိဘူးဒီနေ့တရားအားထုတ်ခြင်းအားဖြင့်နေတဲ့အတက်မျိုးဝင်ကြောင့်ကတောင်းဆုံးတယ်နော်ဒါတော့ကဒီဟာနဲ့လည်းပြည့်ပြည့်စုံသွားတယ်နော်ဒီတော့မိမိတရားအားထုတ်နေတဲ့အချိန်မှာကျွန်တော်တို့တော်တော်ကြာစစ်ပါးကြည်လာကြည့်လိုက်ရင်ဒါဝိနာပြောတဲ့တမဝါစာတမကမန္တတမအာဇီဝကိုဟိုကလုံချုံအောင်စောက်ထိတ်လိုက်လို့ရှိရင်ဒီလိုဒီလားသင်ပြတော့မှာနော်ဒါလည်းမဟုတ်သေးဘူးနောက်ပြီးတော့ကကျွန်တော်တို့ကဒီမှာထပ်ပြီးတော့ကဒါဒီလားလက်ချက်တော့ရအောင်မလဲဆိုတော့ကျွန်တော်တို့ဣန္ဒြိယတံဝရဒီလားဆိုတာကျွန်တော်တို့ဣန္ဒြိယဣန္ဒြေကိုစောင့်ထင်းတဲ့ဒီလားဣန္ဒြေကိုစောင့်ထင်းနေဆိုတာကကျွန်တော်တို့မှာအာယုံ၆ပါးရှိတယ်မျက်စိကနေဉာဏ်တိစိတ်တွေဖြစ်တယ်နားကနေကြားတိစိတ်တွေဖြစ်တယ်နှာခေါင်းကနေအနံတိစိတ်တွေဖြစ်တယ်ခြေကနေအရတာတွေ့တယ်ဟုတ်လားနာဗီတိတိစိတ်တွေဖြစ်တယ်၊ကြေကြောတဲ့စိတ်တွေဖြစ်တယ်။ဒီစိတ်တွေကိုကိုယ်ကတတိထားပြီးတော့အာဟုတုမဖြစ်အောင်တတိနဲ့တရားနဲ့ပညာနဲ့နော်တတိထားပြီးတော့ကထယ်လိုက်လို့ရှိရင်ဒါဣန္ဒြိယကံဝရကိတာဆောင်ထင်းပြီးတော့ဖြစ်သွားတာနော်ဥပမာလမ်းလျှောက်သွားတယ်၊မျက်စွာချထားပေါ့။မျက်စွာချထားလို့ရှိရင်အများကြီးတုံ့ပြန်သွားတာပဲ။ဘာမှဘယ်အာယုံမှမဝင်တော့ဘူး။နော်အဲ့ဒီလိုအိန္ဒိယတံဝရကိလာရဲ့စောင့်ထိတ်ရနော်ဒီတော့မှကျွန်တော်တို့သီလစန့်ရှင်းမှုဆိုတော့သီလဝိတ္တုကြီးနဲ့လည်းပြည့်စုံသွားနော်အဲ့ဒီလိုသီလစောင့်ထိတ်ပြီးတဲ့အခါကျတော့ကဒီမဂ္ဂင်၈ပါးမှာတဲ့ဒုတိယအဖြစ်အနေနဲ့ကျွန်တော်တို့ကဘာကိုကြက်လှမ်းရမလဲဆိုတော့ချက်ချင်းကြက်လှမ်းနိုင်ပါတယ်သီလဆိုတာကတော့သီလမိမိတို့ခံယူလိုက်မယ်ဘုရားမှာဘုရားထံမှာသီလကိုခံယူလိုက်တဲ့ဆိုရင်မကျိုးမပေါက်မချင်းတော့သီလဟာပြည့်စုံနေတာပဲเนาะမကျိုးမပေါက်အောင်လည်းကိုယ်ကစောင့်ထိုင်ရမှာပဲအဲ့ဒီတော့သီလပြည့်စုံပြီဆိုလို့ရှိရင်တဲ့အဲ့ဒီအခါကျတော့မှသမာဓိမဲ့ခင်ကိုစက်ရမယ်သမာဓိမဲ့ခင်ကတော့က၃ပါးရှိတယ်သမာဝါယမတဲ့သမာတတိသမာသမာဓိတဲ့เนาะသမာဝါယမဆိုတာကဝရိယပေါ့ဝရိယစိုက်ထုတ်ရမယ်တဲ့เนาะဝရိယစိုက်ထုတ်ပြီးတော့ကျင့်ရမယ်တဲ့ဒီဝရိယမျိုးကဘယ်လိုဝရိယမျိုးလဲဆိုတော့တဲ့သမဂ္ဂံဝရိယနဲ့ကြည့်ရမယ်။သမဂ္ဂံဝရိယဆိုတာကအင်္ဂါ၄ပါးရှိနော်။ဒီစိုက်ထုတ်တဲ့ဝရိယကြီးတဲ့။ဘယ်လိုဝရိယမျိုးဖြစ်ရမလဲဆိုတော့ဒီဖြစ်ခုသေးတဲ့အကုသိုလ်လည်းမဖြစ်အောင်ဖြစ်ခုပြီးတဲ့အကုသိုလ်လည်းထပ်မမပွားရအောင်မဖြစ်ခုသေးတဲ့ကုသိုလ်လည်းဖြစ်အောင်ဖြစ်ခုပြီးတဲ့ကုသိုလ်လည်းပွားများရအောင်ဒီကြည့်ဝဲချက်နဲ့ပွားများတဲ့ဆောင်ရွက်တဲ့ဝရိယနော်ဝရိယဆိုတာကစိတ်ပဲစိတ်တသိက်ခေါ်တယ်နော်ဒီစိတ်တိတ်ပဲစိတ်တိတ်အလုပ်ပဲเนาะအဲ့တော့အဲ့ဒီလိုဝရိယမျိုးနဲ့ကျွန်တော်တို့ကမလုပ်ရမယ်ဆိုတော့တတိဖြစ်အောင်လုပ်ရမယ်တဲ့เนาะတတိဖြစ်အောင်လုပ်ပြီးတော့ကတဲ့ဝရိယနဲ့တတိနဲ့ပေါင်းစပ်လိုက်တော့မှာတဲ့သမာဓိဆိုတဲ့တကုတ်ကြီးတော့အာယုံမှာထားတဲ့သမာဓိဆိုတဲ့စိတ်ယူဖြစ်လာမယ်တဲ့ အဲ့တော့ဒီတမာရုခြူတော်မူကမြတ်စွာဘုရားကကမ္မထာ40တော်ခေါ်တော်မူသွားတယ်နော်ဒီကမ္မထာ40ထဲမှာကျွန်တော်တို့ကဒီမှာရှင်းပြအားထုတ်မဲ့ကမ္မထာကတော့တမာရိရဖို့ရှင်းပြအားထုတ်မဲ့ကမ္မထာကတော့အာနာပါနကမ္မထာနဲ့ရှင်းပြအားထုတ်နော်ဒါတော့ဒီအာနာပါနကမ္မထာဆိုတာကအတ္တတဖတ္တတဆိုရဲဖြတ်လေဝင်လေကိုမိမိနှာတိဝမှာမိမိအသက်လေးကလေးကအများရန်ရှိနေတဲ့ဆက်လက်ဝင်လေးကိုမှတ်တဲ့ကမ္မထာကိုဒါအာနာပါနကမ္မထာလို့ခေါ်လိုက်နော်ဒါကကျွန်တော်တို့ဒီမှာသမာဓိထူထောင်တဲ့နေရာမှာကျွန်တော်တို့ဒီအာနာပါနကမ္မထာနဲ့ပွားများအားထုတ်ကြနော်ဒါဒီအာနာပါနကမ္မထာဆိုတာကဘယ်လိုဟာလဲဆိုတော့မိမိနှာတိဝကိုမိမိစိတ်ကိုစိုက်ရမယ်မိမိစိတ်ကိုညှပ်ထားပြီးတော့နှာတိဝမှာဝင်လေထွက်လေကအမြဲရှိတယ်ဝင်လေကလေးကိုဝင်တဲ့အခါမှာကိုယ်ကစိတ်ကနေဒါကကသဘောမျိုးပါဘူးစိတ်ကနေဝင်နေလေးကိုမှတ်လိုက်ဖို့သိလိုက်ဖို့ဖက်တဲ့ဖြစ်ပေါ်တဲ့အခါမှာညာတိဘမှာပဲစိတ်ကထားပြီးတော့ဆက်နေလေးကိုသိလိုက်ဖို့တတိပုံချက်ထားရမယ်နော်ညာတိဘအထက်နှုတ်ခမ်းတနေရာရမှာဒီစိတ်ကိုစိုက်ထားတဲ့တတိလေးကတစ်ချက်အဲ့ဒီတတိလေးပေါ်မှာဝင်နေဖြစ်ပေါ်လာရင်ဝင်နေဖြစ်ပေါ်လာရင်သိတဲ့တတိလေးကတစ်ချက်ဆက်လေဖြစ်ပေါ်လာရင်ဆက်လေဖြစ်ပေါ်လာတာကိုသိတဲ့တတိလေးကတစ်ချက်အဲ့ဒီတတိပုံချက်ကိုမလွတ်တန်းထားလိုက်လို့ရှိရင်သမာဓိဖြစ်တာเนาะသမာဓိဖြစ်လာလို့ရှိရင်သမာဓိဆိုတာဘာလဲသမာဓိဆိုတာကောင်းတဲ့အာရုံတစ်ခုမှာမိမိစိတ်ကိုကြည်ငြိမ်အောင်လုပ်တာကိုဒါသမာဓိလို့ခေါ်တယ်เนาะသမာဓိရဲ့လုပ်ငန်းကဘာလဲဆိုတော့ကျွန်တော်တို့မှာကံဉာဏ်အဖြစ်သမာဓိမဖြစ်သေးလို့ရှိရင်သမာဓိမဖြစ်သေးလို့ရှိရင်စိတ်ကိုညှိနှိုးစေတဲ့နိဝရဏတရားကြီးဆိုတာဖုံးလွှမ်းနေတာရှိနိဝရဏတရားသမထမှာဆိုလို့ရှိရင်၅ပါးဆိုတာရှိတယ်။ဒီနိဗ္ဗာန်တရား၅ပါးကိုသိกว่าအောင်လုပ်တာနော်။နိဗ္ဗာန်တရားဆိုတာကသမ္မသန္တနိဗ္ဗာန်တဲ့။သမ္မသုံအာယုန်တွေကိုတတ်မဲ့မောတာနော်။နောက်ပြီးတော့ကဉာဏ်ပါရနိဗ္ဗာန်တဲ့။ဉာဏ်ပါရနိဗ္ဗာန်ဆိုတာမကျေမနဖြစ်တာစိတ်ဆိုးတာနော်။ပြီးတော့ကဥဒ္ဒိဋ္ဌကုတ်ကုသာတဲ့။စိတ်ကြံ့တွင်တာ။နောင်တတဖန်ပူပိုင်တာနော်။ပြီးတော့ကကျွန်တော်တို့ဥစည်းကိစ္စတဲ့။ဒီလိုဒီလိုနဲ့ကျွန်တော်တို့တွေးကြတာဗတ်ဒီဖြစ်အဲ့ဒီလိုဝိညာဏတရား၅ပါးကိုအခိုက်အတန့်အားဖြင့်ပေါ့လေသင်နိုင်သွားရှိတာကအဲ့ဒီသမာဓိထူထောင်လို့သမာဓိဖြစ်တဲ့အခါမှာသင်နိုင်သွားရှိတယ်အဲ့ဒီသမာဓိရဲ့ယူရချက်ကတော့အဲ့ဒီလိုဝိညာဏတရားတွေကျဲအောင်ပွားအောင်မိမိတို့ရဲ့ညာသီးဘဝမှာစိတ်ကိုသူးသူးဆိုက်ဆိုက်စိုက်အောင်စိုက်နိုင်အောင်ကြိုးစားပြီးတော့ဆောင်ရွက်တာနော်အဲ့ဒီလိုဆောင်ရွက်လိုက်လို့ရှိရင်မိမိစိတ်ကနိဗ္ဗာန်ကိုကျင်းသွားရင်ကြည်လင်းလာမယ်ခိုင်မာလာမယ်ကြည်ကြည်လာမယ်အဲ့ဒီသမာဓိရတော့မှကျွန်တော်တို့ကဝိပဿနာဆိုတဲ့ပညာစခန်းကိုကြွားမြတ်အားထုတ်လို့ရတယ်ဒါတော့ဒီသမာဓိရအောင်ကကျွန်တော်တို့ကနေရက်လောက်ရမလဲဆိုတော့၃ရက်သေးချတဲ့အချိန်ဒီ၃ရက်အတွင်းမှာကျွန်တော်တို့သမာဓိရအောင်လုပ်ရတယ်ဒါကဒီ၃ရက်မှာလည်းပဲကျွန်တော်တို့တတိပေးချင်တာကတော့ကပထမ၁ရက်ကတော့ကျွန်တော်တို့အဓိကပြောလိုက်တော့ကလွယ်လွယ်လေးပေါ့လေတမာတိထူထောင်လိုက်ဝင်လေထွက်လေလေးကိုဝရိယနဲ့တတိနဲ့ပေါင်းစပ်ပြီးတော့ကတတိလေးနဲ့နှာတိဝါတတ်ထားလိုက်လို့ရှိရင်တတိလေးနဲ့စိတ်ကိုတတ်ထားလိုက်လို့ရှိရင်ဝင်လေထွက်လေကိုမှတ်နေရင်သိနေရင်ဒါတမာတိဖြစ်လာလိမ့်မယ်ပြောတော့လွယ်လွယ်လေးပဲနော်ဒီလိုလုပ်တဲ့အခါကျတော့အမှန်တမ်းဖြတ်တာကိုတွေ့လိမ့်မယ်နော်လွယ်လွယ်လေးနဲ့ဖြတ်တဲ့သဘောဆိုတာတွေ့လိမ့်မယ်စိတ်ကစီငြိမ်မှာမဟုတ်ဘူးဒီမှာတစ်ခါနှစ်ခါလောက်ပဲဝင်လေထွက်လေလေးမှတ်လိုက်တယ်စိတ်အာရုံကလွတ်သွားလိမ့်နော်လွတ်သွားတော့ကိုယ်ကတစ်ခါပြန်ပြီးဖမ်းရတယ်နော်ဒီလိုလည်းရှိတယ်နောက်ပြီးတော့ကကျွန်တော်တို့ကကာယကဒုက္ခတွေကလည်းပဲကျက်လာလိမ့်နော်ကိုယ်တွေကကြိုက်တယ်ခဲတယ်ကျင်းတယ်တောက်တယ်နားတယ်ကျင်းတယ်ထုံတယ်စသဖြင့်ဒါတွေကဖြစ်လာတယ်နော်ဒါကဘာကြောင့်ဖြစ်လာလဲဆိုတော့ကျွန်တော်တို့ရုပ်တရားဆိုတာကအမြဲတမ်းဖောက်ပြန်နေတာပဲနော်ဒီငြိမ်းနေမှရှိဘူးဒီမြဲတယ်မရှိဘူးကြောင်းရနေကြတယ်ဒါတော့လည်းပဲကျွန်တော်တို့ကတတက်တုံးယုတ်တာသူကဒုက္ခပဲဒုက္ခမဟုတ်ဘူးဒုက္ခပဲအနိစ္စမဟုတ်ဘူးအနိစ္စပဲမမြဲဘူးဆိုတော့သူကြားနေပြီနဲ့ကကျွန်တော်တို့ကတတက်တုံးဘာနဲ့ရှောင်းရခဲ့လဲဒုက္ခယုတ်တာကြားနေတဲ့ဒုက္ခသဘောတရားကိုအရိယာဘုရားကြောင်းကြောင်းပြီးတော့ရှောင်းရခဲ့ဟုတ်လားထိုင်နေထိုင်တော့ကထိုင်လို့အချိန်မပြေတဲ့အခါကျတော့မတ်တက်ရလိုက်တယ်မတ်တက်ပြီပဲရတယ်ဆိုရတာမတ္တရှိပဲကြာကြာရလို့ရတာမဟုတ်ဘူးဒီတော့ကလမ်းလျှောက်လိုက်တယ်လမ်းကြီးပဲလျှောက်နေလို့ရတာလား မရဘူးဒီတော့လျှဲလျောင်းလိုက်တယ်အိတ်ရတယ်အိတ်ကြအိတ်ကြီးပဲနေလို့ရတာဖောက်ပြန်ရတာပဲအိတ်ကြီးပဲနေလို့မရဘူးဒီတော့ပြင်လိုက်ရတာအရိယကုတ်ကြီးကျင်းပြင်းကျင်းပြင်းပြီးတော့ရုပ်ဖောက်ပြန်တာကိုရှောင်ခဲ့တာဒီရောက်တော့ကအရိယကုတ်ကိုမပြောင်းမဲနဲ့ကျွန်တော်တို့ထိုင်ရတော့ကရုပ်ကဖောက်ပြန်ဖောက်ပြန်တော့ကကျွန်တော်တို့ဒီအထူးသဖြင့်ပထမစိတ်ရက်မှာပေါ့လေမိမိစိတ်ကလည်းလွဲတာနဲ့နော်နောက်ပြီးတော့ကဒီရုပ်ကိုဖောက်ပြန်လို့လည်းတဲ့အာယုံကစိတ်ကအဲ့ဒီအာယုံတွေကိုဖောက်ပြန်တဲ့ရှိကိုရောက်ရောက်သွားတာနဲ့နော်ကျွန်တော်တို့ရုံဆွဲတယ်လို့ပဲနော်ဒီစိတ်ကိုဒီနာတိကကိုရောက်အောင်အတော်တော်ကိုရောက်နေရရောက်တော့မိမိစိတ်ထဲမှာဘာတွေဖြစ်လာမလဲဆိုတော့ကမရှိမနှက်တဲ့သဘောတွေဖြစ်ဖြစ်ဖြစ်လာမှာငါမရဘူးဒါမှမဟုတ်လည်းပဲကျွန်တော်တို့ဒီဒုက္ခဆိုတဲ့ဝိသိကိစ္စတွေဖြစ်လာမယ်ငါဖြစ်တာဖြစ်ပါမလားဒီတရားနဲ့ငါတင့်မြော်ပါမလားငါလုံးလို့ဖြစ်ပါမလားဒီတရားမျိုးရလာအောင်ပါဠိငါမှာရှိရလားစသည်ဖြစ်ပေါ်လေနော်အဲ့ဒီလိုတန်တရားတွေဖြစ်လာမယ်စိတ်တွေကလည်းမရတော့ပြန့်ခွင့်သွားမယ်ဒီလိုအခါမျိုးကျရင်စိတ်မပြတ်ပါနဲ့နော်အထူးသဖြင့်ပထမနေ့မှာဖြစ်တတ်ပါတယ်ဒါအရှိဖြစ်တတ်တယ်လဲဆိုတော့အိမ်ပြန်နေတဲ့သဘောတွေတောင်ဖြစ်လာတယ်စိတ်တွေဖြစ်လာတယ်လို့မဖြစ်ပါဘူးထင်ပါရဲ့အိမ်ကျန်တာကောင်းပါလေထင်ပါရဲ့ဆိုစိတ်ကဖြစ်လာတတ်တယ်နော်အဲ့ဒီလိုဖြစ်လာရင်ဒါကိုကသီးခံပါဒါပထမတရက်မှာကိုကြီးတဲ့ဖြစ်တာမဟုတ်ဘူးအများဟာဒီလိုပဲဖြစ်တယ်ဘာကြောင့်လဲဆိုတော့မိမိတို့တစ်သက်လုံးကစိတ်ကိုအပြစ်မှာပဲထားခဲ့တယ်အခုစိတ်ကိုနှာတိဝမှာထားလိုက်တော့ကစိတ်ကမနေဘူးဒါကြောင့်မဟုတ်လို့အကျိုးမရှိသေးတော့ကသူ့ကိုလက်ပြစ်ပေးဖို့လိုနေသေးလို့ဖြစ်နေတာသူကမှန်မှန်လေးလက်ချက်ပေးလိုက်ရင်ဗုဒ္ဓရနဲ့ထူထောင်ပြီးတတိလေးနဲ့ထားပြီးတော့ဖြစ်ပေးလိုက်လို့ရှိရင်တာရပါတယ်နော်အဲ့တော့ဒီလိုဖြစ်လာရင်ပထမနေ့မှာတော့တိခံပေါ့နော်အမှန်တန်တိခံပါနောက်ဒုတိယနေ့ရောက်လာလို့ရှိရင်တော့နည်းနည်းတက်တာလာပါလိမ့်မယ်နော်အဲတတိယနေ့ရောက်လာတဲ့အခါကျတော့မှနော်ကိုယ်ကပြောတဲ့ဒုက္ခတွေပါတွေကိုဒီကာယကဒုက္ခတွေကိုဒီမှာဖြစ်တဲ့ဒုက္ခတွေကိုကိုယ်ကခံနိုင်စွမ်းရှိတာလိမ့်မယ်နော်ဥပိ္ပခာဆိုတဲ့သဘောတရားနဲ့ထားနိုင်นี่นับพี่แล้วก็สึกဆိုတာကလည်းအာယုံတစ်ခုတည်းမှာကြီးငြိမ်နေလို့ရှိရင်တိတိဟာမသိဘူးစိတ်ကတစ်ချိန်တည်းမှာအာယုံတစ်ခုပဲသူမှတ်လို့ရတယ်เนาะဒီနှာတိဘမှာထားနိုင်တိုက်နိုင်တဲ့အာယုံကထက်တန်လာလို့ရှိရင်နှာတိဘမှာထားနေတဲ့အခိုက်အတန့်မှာကြံတဲ့အာယုံကမဝင်လို့ရှိရင်စိတ်ကခဲတာတွေကလည်းပဲကိုမသိတော့ပါဘူးမသိတော့ဖြစ်သွားမယ်သိရင်လည်းပဲသူ့ကိုဥပိ္ပခာဆိုတာမြင့်မြူရှုထားလို့ရတဲ့အနေအထားမျိုးရောက်လာလိမ့်မယ်။အဲဒီခါကျတော့မှသမာဓိရဲ့အရာတာဓမ္မရတာကိုလာကြည့်လိမ့်မယ်။ဒါကတတိပေးတာပေါ့နော်။အဲဒီလိုတဲ့နော်။သမာဓိဖြစ်ဖို့ကအဲဒီ၃ရက်ကိုလုပ်ပါနော်။အဲဒါဒီသမာဓိဖြစ်ဖို့လုပ်တဲ့အခါကျတော့ကကျွန်တော်တို့ဒီကျွန်တော်တို့ကဒီမှာအခုဖြစ်ကြတော့ကဟာလား။မြတ်စွာဘုရားဖြစ်တုန်းကတော့ကမြတ်စွာဘုရားတို့ဒီမှာကျွန်တော်တို့ဒီပုဂ္ဂိုလ်တတဝါကိုကျွတ်ထိုက်တဲ့ပုဂ္ဂိုလ်မကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဆိုတာရသော်ဖျားတို့ညီဒီမှာသိတော်မူကြနော်ဒီတော့ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဒီထဲမှာလည်းပဲဘယ်လိုပါရမီရှိတဲ့ပုဂ္ဂိုလ်မျိုးလဲဆိုတာလည်းရသော်ဖျားတို့ကသိတယ်သိတော်မူကြနော်ဥပမာပုဒ္ဒတိတိမျိုးဆိုတဲ့ပုဂ္ဂိုလ်မျိုးဆိုလို့ရှိရင်ဒီလိုပုဂ္ဂိုလ်မျိုးကပါရမီကရင့်တန်းနေတော့ကတရားပွားများအားထုတ်ဖို့မလိုဘူးရသော်ဖျားရဲ့တရားတော်ကိုတပိုက်တကားထာလောက်ကျမ်းနာရတာနဲ့အရိယာဖြစ်သွားနိုင်နော်တမက်တဖို့ရသွားနိုင်ဥပ္ပတိပြင်မျိုးဆိုတဲ့ပုဂ္ဂိုလ်မျိုးပါဒီပစ္စည်းပြင်မျိုးဆိုတဲ့ပုဂ္ဂိုလ်မျိုးကတော့ကမြတ်စွာဘုရားရဲ့တရားတော်ကိုအတူအားဖြင့်လည်းညာရတယ်အရှိအားဖြင့်လည်းညာလိုက်ရတယ်ဒီလိုညာချလိုက်လို့မြတ်နဲ့ပဲသူတို့ကတမက်တဖို့ရသွားပြီးအရိယာဖြစ်သွားနိုင်တယ်ဒီတော့လည်းပဲဒီလိုပါရမီမျိုးရှိတဲ့ပုဂ္ဂိုလ်မျိုးပါတဲ့လေဒီဆရာတော်ဘုရားကြီးကမြတ်စွာဘုရားပြိဋ္ဌာန်ပြုပြီးတဲ့နောက်အမြင့်တစ်ထောင်ပဲမှာပြပြသွားတယ်မရှိတော့ဘူးလေ။နော်အဝိဇ္ဇာနာကဘယ်လိုပုဂ္ဂိုလ်မျိုးကျန်လဲ။နေရပုဂ္ဂိုလ်နဲ့ပတ္တပရမပုဂ္ဂိုလ်မျိုးတော့ကျန်ကြသေးတယ်။နေရပုဂ္ဂိုလ်ဆိုတာကတော့ကမြတ်စွာဘုရားရဲ့ဆရာတော်ကိုတဲ့နော်။တုတ္တမယဉ္ဇံဆိုတဲ့သူများဟောတာပြောတာနာကြားခြင်းမိမိကိုယ်တိုင်ဖတ်ခြင်းအဖြစ်သိတဲ့ဉာဏ်နဲ့ရှိရမယ်။ဒီပမာဏတကမိမိကိုယ်တိုင်ကြိုးကြောပြန်ဆတဲ့စင်္ကာမယဉ္ဇံနဲ့ရှိရမယ်။ပြီးတော့မှတဲ့ဘာဝနာမရညာဆိုတာမိမိကိုယ်တိုင်လည်းပဲတဲ့တရားအားထုတ်ရမယ်နော်ကျုပ်တို့ဒီပြင်းပြင်းပန်းပန်းနဲ့အားထုတ်ရမယ်နော်အဲ့ဒီလိုနေရာပုဂ္ဂိုလ်မျိုးကတော့ဒီလိုပွားများအားထုတ်ရင်တဲ့က ชุดไทยเจ้าผู้นี้เด้อตําแหน่งผู้ย่านไหนตัวนี้เนาะแต่ว่าเราพวกอ่ะอภิเผ็ดมาแล้วอ่ะแต่เราพวกอ่ะอภิเผ็ดมาแล้วอ่ะนิยาผู้ผิดแล้วก็เราพวกอ่ะเตียนาอยู่ญาติเนี่ยก็ตําแหน่งผู้ย่านไหนผู้ก็ได้ไม่ผิดเนาะเตียแล้วนายามั้ยผ่ายามั้ยนี่ลายามั้ยนี่ๆแล้วก็ชินชินต้องได้ยามั้ยพี่ละก็ภาวนาเนี่ยเนี่ยဆိုတော့ကိုယ်ကြည့်လိုက်ရမိမိကိုယ်ကသိမှုဖြစ်အောင်အခုလိုကျေစာအားထုတ်သွားရနော်တော်တော်လေးကျေစာအားထုတ်သွားရနော်ဒါကြောင့်ဒီကျေစာအားထုတ်တဲ့နေရာမှာကျွန်တော်တို့ဝိပဿနာတရားပွားများတယ်ဆိုတာလည်းပဲကျွန်တော်တို့ပါရမီဖြည့်တာပါပဲနော်ပါရမီ7ပါးစလုံးကိုကျွန်တော်တို့ဖြည့်နေတာပဲပါရမီဖြည့်မှလည်းပဲမတရားခုတရားဆိုတာရဘုရားလည်းပဲလက်ရှိဆရာတော်ဘုရားကြီးကအမိန့်တော်ရှိသွားတာကတော့ကဒီဝိပဿနာအားထုတ်လို့ရှိရဲ့အထူးအဖြစ်တို့အတက်ပါရမီ3ပါးဖြည့်ရမယ်ပါရမီ3ပါးရှိတယ်တဲ့အဲ့ဒါကဘာလဲဆိုတော့ပထမတစ်ခုကကျွန်တော်တို့နိက္ခမပါရမီတဲ့နော်နိက္ခမပါရမီကိုဟိုကဖြည့်နိုင်ဆုံးရှိရနိက္ခမပါရမီဆိုတာကယောဂိကိစ္စအဝါဝါကိုဖြတ်နိုင်ရနော်ယောဂိကိစ္စအဝါဝါကိုတဲ့ဖြတ်ဖို့ကြိုးစားအားထုတ်ရမယ်ဒီကိုစိတ်တာကိုရောက်လာတဲ့ဆိုရင်လည်းကျွန်တော်တို့ယောဂိကိစ္စနဲ့ပတ်သက်လို့ပေါ့လေကာယကံအားဖြင့်ဝိဇာအားဖြင့်နော်ပြတ်တဲ့ခါတော့ပြတ်သွားပြီ။ဒါပဲကြံလဲမနောကံလည်းကြံဟုတ်လား။ဒီမနောကံကလည်းသမာဓိနဲ့ကျွန်တော်တို့နောက်တော့ပြန်ထိမ့်ပါဟုတ်လား။အဲ့တော့ကဒီမိက္ခမပါရမီဆိုတာလိုအပ်တယ်တဲ့။ဒါတော့လောကိကိစ္စတွေကိုတတ်နိုင်ကြတော့ကိုယ်ကဖြတ်ပါ။နော်ကာယကံဝိဇာအားဖြင့်တော့ပြတ်ပြီ။စိတ်ကလည်းမပေါ်တော့အောင်နော်။ဘုရားပြောတဲ့အာနာပါနသမထံကိုပွားများအားထုတ်ရင်ဒီကိစ္စတွေမဝင်တော့ပါဘူး။တဖြည်းဖြည်းကိုယ်တည်းတောင်းနိုင်နဲ့တတောင်းနိုင်နဲ့နော်အဲ့ဒီလိုမိက္ခမပါရမီဖြည့်ရမယ်တဲ့နော်ဖြတ်ရမယ်နော်ပြီးတော့ကတဲ့ခန္တီပါရမီကလည်းပဲဖြည့်ရမယ်တိခဏ်နိုင်ဆုံးဖြည့်ရမယ်နော်တိခဏ်လဲဆိုတာဘာနဲ့တိခဏ်ရမလဲပြညာနဲ့တိခဏ်ရနော်ဥပမာအားဖြင့်ကျွန်တော်တို့ဒီမှာစားတဲ့တောက်တယ်ကိုယ်အိမ်လိုကိုယ်လိုတာစားလို့တောက်လို့မရဘူးတက်တက်လို့စားရမယ်ဒီမှာချိုးတာစားရမယ်မြမှုထိုက်မှုကလည်းပဲကိုယ်အိမ်လိုမဟုတ်ဘူးဒီမှာထားတဲ့နေရာမှာနေရတယ်ဟုတ်လားနောက်ပြီးတော့တရားပွားများအားထုတ်တဲ့နေရာမှာလည်းပဲကြိုးစားအားထုတ်တယ်ဒုက္ခတန်ချက်တွေတွေ့တယ်တွေ့တဲ့အခါမှာကိုယ်ကသိခံရနော်အဲ့ဒီလိုသိခံနိုင်ဆုံးရှိအောင်အတန်တိုင်ဆုံးသိခံသွားရင်ဒါကိုခန္တီပါရမီကိုဖြည့်ဆွမ်းနိုင်အတူတူပဲနော်ပြန်မလာလို့ရှိရင်ဟုတ်လားဆိုတာပညာနဲ့ကိုယ်ကဖြည့်ဆွမ်းရမယ်ဟုတ်လားပညာနဲ့ဖြည့်ဆွမ်းရမယ်ဆိုတော့စတဲ့တောက်တဲ့နေရာမှာဩငါအဟာရဖြစ်ပြီးတော့တရားအားထုတ်ဖို့ငါစားတာပဲအရတာကြီးဖို့စားတာမဟုတ်ဘူးဆိုပြီးတော့ငါဒီလာကအရတာကြီးခြင်းလို့မဟုတ်ဘူးဆိုပြီးဒီလိုတပေါင်းရဲ့ပညာနဲ့သုတ်သက်ပြီးစားသွားရင်ရပါတယ်နော်တရားအားထုတ်တဲ့နေရာမှာလည်းပဲဒီလိုပဲကာယကဒုက္ခတွေဖြစ်လို့ရှိရင်ဒီဒုက္ခသစ္စာကိုငါသိဖို့လာတာပဲအခုဒုက္ခသစ္စာဖြစ်ပြီဒီဒုက္ခသစ္စာကိုငါသိလို့ရှိရင်ငါသမုဒယပြန်မှာပဲမြတ်စွာဘုရားဟောတော်မူတဲ့အတိုင်းရက်ဖို့နိဗ္ဗာန်ရောက်ရမယ်ဒီလိုတကောလုံးနိုင်ငံအားထုတ်နေတာပဲစသည်ဖြင့်ပြည်ညာနဲ့တုံ့တက်ပြီးတော့သိခံသွားလို့ရှိရင်ခန္တီပါရမီကိုတကယ်ကြီးပြည့်သွားတယ်နော်အဲ့ဒါခန္တီပါရမီလည်းပါရမယ်တဲ့နော်ပြီးတော့လားတဲ့ကျွန်တော်တို့ဒီဒုတိယပါရမီဆိုတာလည်းဖြည့်စွမ်းရမယ်တဲ့ဒီပါရမီ၃ပါးတဲ့ဒုတိယပါရမီဆိုတာကတော့ဘယ်လိုဟာမျိုးကိုပြောတာလဲဆိုတော့ဘယ်ကိစ္စမျိုးအညီအညာစိတ်ကိုထားရဖို့နော်အညီအညာထားနိုင်အောင်ကိုယ်ကရှင်းသွားဖို့နော်စားတဲ့တောက်တဲ့နေရာမှာလည်းပဲအညီအညာထားဖို့နော်မကြိုက်တာရှိလို့ရှိလည်းပဲဒေါမနတမဖြစ်ဖို့စိတ်ကြီးကအရတာရှိလို့ရှိနေပဲစိတ်ကြီးတော့ကဝိတ္တအာရနဲ့မစားဖို့နော်သတိလေးနဲ့တရားလေးနဲ့စားဖို့သုံးဆောင်ဖို့နော်ပြီးတော့ကနေမှုထိုင်မှုမှာလည်းပဲဒီနေ့ကြက်ကြက်ဖြစ်နေလည်းပဲကိုယ်ကအညီအညာလေးနဲ့ဩငါနေရာအိတ်ဖို့ရရင်ပြီးရောပေါ့ဆိုပြီးတော့နော်ဒီလိုသဘောမျိုးနဲ့ဖြစ်ဖို့ဒီတရားထိုင်တဲ့နေရာမှာလည်းပဲဒီနာရကိုက်တာခဲတာတွေ့ရင်သောမနာတမဖြစ်ဖို့နော်အဲဒုက္ခတွေ့လာလို့ဆိုမှမနာဘူးမကိုက်ဘူးဒီသမာဓိကစူတောင်းလို့ရလာပြီဆိုရင်နာရကိုက်တာကြီးကကြောက်သွားပြီဒုက္ခဝင်လာတတ်တယ်နော်ဒီဒုက္ခဆိုတဲ့ချမ်းသာမှုတွေဝင်လာရင်လည်းပဲအဲ့ဒီနောက်ကိုမလိုက်ဘူးနော်အဲ့ဒီလိုအညီအညွတ်ထားပြီးတော့ဟာနေနိုင်အောင်လို့ဟိုကရှင်းပြသွားရဒီပါရမီ၃ပါးကတော့အခြေခံပဲတဲ့ဒီပါရမီ၃ပါးနဲ့မှကိုယ်ကတရားထိုင်လို့ရတယ်ဒီပါရမီ၃ပါးကိုဖြည့်စွမ်းနိုင်မှာမရှိဘူးတဲ့ဒီပဿနာတရားပွားများအားထုတ်နေရနော်ဒီတော့ကိုယ်ကဒီမှာထိုင်တဲ့အခါမှာဒါလေးကိုလည်းက ว่าตีท้าจ้ะเออนับพี่แล้วนะเนี่ยนี่มีโหลไทแม่เนี่ยอ้ากูพูดเล่นเนี่ยก็70 5บาทฉิโห5บาทอยู่เลยขอได้อินทรีย์5บาทอยู่เลยขอที่หาโหเราอ้ากูอย่างมีมีโหเตยปามเนี่ยเอาถูกเลยบาริกูอ้ากูอย่างเนี่ยคือว่าปฐมတော့ตะดาเนี่ยตะดาคือว่ายุ่งจิตผู้ก่อเลยเบลูแค่ဖြစ်ๆเบอလုံးๆๆยุ่งจิตผู้ไม่ฉิเบเนี่ยတော့အောင်မြင်မှုမရဒီနေ့ယုံကြည်မှုရှိမှအောင်မြင်မှုရပြီးတော့ဒီမှာတရားပေါ်များလာအားထုတ်တဲ့အခါမှာကိုယ်ကယုံကြည်မှုရှိရယုံကြည်မှုရှိတဲ့တရားရှိလို့လေဒီကိုလာပေါ်များအားထုတ်တာဆရာယတနာတဲ့ယတနာတုံးတာဖြစ်တဲ့ဆရာတရားတန်ခါပေါ်မှာကျွန်တော်တို့ယုံကြည်မှုရှိရဒီရှိရှိကသူတော်ကောင်းကြီးများဟာဆန္ဒပြရသွားတဲ့အခါမကြီးမတွက်နိုင်အောင်ဒီတရားပေါ်များအားထုတ်လို့ရသွားတယ်သူတို့ရတော့သူတွေကငါလည်းကြိုးစားရမယ်ဆိုပြီးတော့ဒီလိုသူတို့ကနေပြီးတော့ကသဒ္ဓါတရားတက်အောင်သူကသူ့ကိုတုံ့ဆောင်ရသဒ္ဓါပြီးတော့ကတဲ့သဒ္ဓါတက်လာလို့ရှိရင်သူကတက်လာမယ်ဝရိယတက်လာဝရိယကအခြေခံတရားတစ်ခုပဲနော်ဝရိယတက်လာလို့ရှိရင်ဝရိယကအာကုကခုနပြောတဲ့သမပဒံဝရိယမျိုးနော်အာကုဆိုမဖြစ်အောင်ကုတို့ဖြစ်အောင်ဖြစ်တဲ့ကုတို့နဲ့ပွားမအောင်နော်သူကတရားကိုအားထုတ်ရအဲ့ဒီလိုဝရိယမျိုးအားထုတ်ရဲတဲ့ဝရိယဖြစ်လာလို့ရှိရင်တဲ့ဘာလို့ဝရိယကလုံးဆောင်ပြင်းနေဆိုတော့တတိဖြစ်အောင်ဆုံးဆောင်ပြင်းတတိဖြစ်အောင်ဟိုကလုံးအောင်အဲတဲ့နော်တတိဖြစ်လာလို့ရှိရင်တဲ့ဝရိယနဲ့တတိပေါင်းစားလိုက်တဲ့အခါကျတော့ဘာရမလဲတမာရိဆိုတဲ့အာယုတစ်ခုထဲမှာမိမိစိတ်ကိုထားနိုင်စွမ်းရှိတာတတိတမာရိဖြစ်ဒီလိုတမာရိဖြစ်လာလို့ရှိရင်တဲ့ပညာဆိုတာငင်းလာနော်ဥပမာအဖြစ်ဟောဒီလိုတမာတိရှိတာလို့ရှိရင်ကျွန်တော်တို့ပညာဆိုတဲ့ဝိပဿနာဉာဏ်ပညာတဲ့ကိုကျွန်တော်တို့ကြွားလို့ရအဲ့တော့ကျွန်တော်တို့ဒီမှာပွားများအထောက်တာဒီဘုံ၅ပါးဣန္ဒြေ၅ပါးဆိုတဲ့ဒီတရား၅ပါးသဒ္ဓါရယ်ဝရိယရယ်တတိရယ်တမာတိရယ်ပညာရယ်ကိုအားကိုးပြီးတော့ကပွားများအထောက်သွားရနော်ဒီတော့ဒီမှာလာရောက်တာကတော့ဆယ်ရက်ကလေးပဲဒီ၃ရက်မြောက်ကြည့်တဲ့နောက်ပိုင်းမှာတော့ကကျွန်တော်တို့ဘယ်ကိုသွားမလဲဆိုတော့တိုးရမြောက်ပြီးတဲ့နောက်ပိုင်းကတော့ကျွန်တော်တို့သမာဓိကလည်းပြည့်စုံပြီးအသိအရှင်ရပြီဆိုတဲ့အခါကျတော့မှပညာနဲ့ရင်ဆိုတဲ့သမာသင်္ကပ္ပနဲ့သမာဓိရှိဆိုတဲ့ဝိပဿနာလက်ကိုကျွန်တော်တို့ပြုပြောင်းပြီးတော့ကကျွန်တော်တို့ရှုရတယ်ဆိုတော့အဲဒီတိုးရမြောက်ခြင်းတော့ကကျွန်တော်တို့ဘာပဲကျွန်တော်တို့အလုပ်ကပါလေသီလကိုစောင့်ထင်းရမယ်သီလကိုရှုစေအောင်ပေါ့လေစောင့်ထင်းရမယ်ခဏပြောရမိမိယူမဲ့7ပါးဒီတာနဲ့အိန္ဒြိယသံဝရဒီတာကိုတတိကမမေ့ပဲနဲ့လုံချုံအောင်စောင့်ထင်းပြီးတော့မှတမာတိဖြစ်အောင်ဒီအာနာပါနနဲ့ပဲဝင်လေဖက်လေကိုမှတ်ရင်းနဲ့ပဲဟိုကတမာတိဖြစ်အောင်စူးစမ်းသွားရခုမှတတိအလောက်တော့မရှိဘူးဒီ၃ရက်မှာဒီအလောက်ထက်လောက်အောင်လောက်တဲ့အခါကျတော့ခဏပြောရဲကာယကဒုက္ခတွေကျက်လာလို့ရှိရင်ကျွန်တော်တို့တာမြညာအဖြစ်တော့ခဏပြောတယ်ခန္တီပါရမီဖြည့်တဲ့ဆိုတိခံသီခံပြီးတော့သီခံနိုင်တော့သီခံနိုင်တော့ရှိတော့သီခံပြီးတော့ကဝင်လေထွက်လေကိုပဲဝရိယတန်တာနဲ့တတိကောင်းကောင်းနဲ့ကျိုးတာပြီးဖတ်ပါဖတ်သွားလို့ရှိရင်ဒီဒုက္ခတွေကဒီကာယိကဒုက္ခတွေကပါရင်လည်းပါသွားမယ်ဟိုမတိပဲနဲ့ဥပ္ပိခာနဲ့ထားလို့လည်းရရရတာဒီလိုနဲ့မရဘူးအမတန်တဲ့ဒုက္ခတွေကတက်လာတယ်ပြင်းမှန်းလာပြီးကျွန်တော်တို့အာနာပါနကိုလုံးလို့ကိုမရတော့ဘူးအင်းလိုက်လို့ကျွန်တော် distraction ဖြစ်နေပြီ distracted ဖြစ်နေပြီဆိုလို့ရှိရင်တော့တစ်ဖက်ဆင်းမရောက်ပါသေးနဲ့မိမိတို့အရိယာပုဂ္ဂိုလ်ကြောက်နိုင်ပါတယ်အရိယာပုဂ္ဂိုလ်ကိုကြောက်နိုင်တော့အရိယာပုဂ္ဂိုလ်ကြောက်နိုင်တဲ့အတွက်စိတ်ကြောက်ဖို့မလိုပါဘူးနည်းနည်းလေးကြောက်လိုက်လို့ရှိရင်သူပြေသွားတာပါအဲတော့အရိယာပုဂ္ဂိုလ်ကြောက်တဲ့အခါမှာလည်းဝင်လေဖက်လေကိုတော့မလွတ်နိုင်နဲ့မိမိဝင်လေဖက်လေကိုမှတ်ရင်းနဲ့ပဲကြောက်ကြောက်ပြီးတော့အဲ့ဒီလိုပေါ်ရအားထုတ်သွားလို့ရှိရင်ဒီပထမ3ရက်မှာတော့ကတတိယနေ့ကျလို့ရှိရင်မိမိတို့ဒီမှာလာရောက်ပြီးတော့ဟာကျိုးစားရတဲ့ကျိုးစားရသူနတ်လောက်အောင်တမာတိဖြစ်လာပါလိမ့်မယ်နော်အဲဒီတော့အဲ့ဒီတမာတိဖြစ်လာပြီဆိုတဲ့အားကြတော့မှကျွန်တော်တို့ကပညာသခန်းကိုတက်အဲတော့ဒီပညာသခန်းကိုမရောက်ခင်တမာတိကိုကျိုးစားအားထုတ်ကြပါမိမိတို့လိုအပ်တဲ့ဝရိယလိုအပ်တဲ့သတိနော်ဒီသမာဓိမှာကတော့ဒီဝရိယနဲ့တတိကအဓိကပဲဝရိယနဲ့တိုက်ထုတ်ပြီးတော့ဝရိယတန်တန်နဲ့တိုက်ထုတ်ပြီးတော့ကတတိကိုမှတ်မှန်ထားလိုက်လို့ရှိရင် วินิจฉัยในประมาณตะติโกมันๆค้าไล่อยู่สิเองดีตมาธิสุดาขึ้นมาเลยไม่ผิดแท้ไม่ดีกว่าบุญแล้วก็พระก็ผิดแต่ตบอเตียะนี่ควรฮ้อล่ะขึ้นไหนน่ะก็เป็นฮ้อแล้วผิดลาได้คาจักมาธรรมะก็ตาช่วยจักได้เนาะเออดิโดธรรมะก็ตาช่วยหน่อยเอาเลยกว่าเมียอัธรสัญจักได้โหลจนสุดตองไล่ไปได้ကျန်တာကတော့ကျွန်တော်တို့ဒီစီစဉ်လေးတွေရှိပါသေးတယ်။ဒီဟာပြုတ်ကဲနေရှိသေးတယ်။ဒါတွေတော့ကျာဥပ္ပကောကပြောပြတာ
။သုလသမารိပညာဒုက္ခသုံးပါးမဲ့သူရှိပါလမ်းကြောင်းတိုက်ကျွန်တော်တို့လိုက်ပြီးတော့သင်္ချာအားထုတ်ရမယ်။နော်။ဆက်ရအခုသုလဆိုတာဘာလဲ။သမာဓိဆိုတာဘာလဲ။ပညာတိုင်းမှာသမာဓိကပ္ပတဲ့ဓမ္မသုတိဆိုတာဘာလဲဆိုတာအချင်းချင်းကျောင်းအပ်ကျောပါနော်ကျောင်းကျွန်တော်ကအလုပ်လုပ်ကြနော်လုပ်လုပ်ကကျန်တဲ့ဆိုတော့ပထမလေရစာမျိုးဆိုရင်သီလတုခာစာနဲ့လက်ကျင်စပါကျွန်တော်ကစစ်စစ်စစ်စစ်မှုစစ်စစ်ဆက်ရပထမသီလကိုကျွန်တော်တို့ဖြည့်ဆည်းအောင်လုပ်ရမယ်ဆိုတော့ဆက်ကကျောသွားတယ်ကျွန်တော်တို့စိုက်ထိုင်နိုင်တဲ့သီလလူပုဂ္ဂိုလ်တွေဆိုရင်ငါးပါးသီလရှိတယ်စစ်ပါးသီလရှိတယ်ကိုးပါးသီလရှိတယ်ဆင်းပါးသီလဒီမှာကတော့ကျွန်တော်တို့ရှစ်ပါးသီလနဲ့စောင့်သိပြီးတော့ကျွန်တော်တို့သီလကိုရှုစင်အောင်လုပ်အဲဒီရှစ်ပါးသီလရဲ့ဣန္ဒြိယသံဝရသီလကိုပါစောင့်သိသွားတဲ့အခါကျတော့သီလကိုပြီးတော့စင်ကြဲတဲ့ဘောရောက်သွားအဲဒါဘာဖြစ်သွားလဲဆိုတော့သီလဝိတုဒ္ဓိဖြစ်သွားတယ်နော်အဲဒါသီလဝိတုဒ္ဓိဖြစ်မှကျွန်တော်တို့ကနောက်တစ်ဆင့်ဖြစ်တဲ့စိတ်တဝိတုဒ္ဓိဆိုတဲ့သမားကြီးစခန်းကိုတက်လာနော်စိတ်ဓာတ်ကိုသိစေစိတ်ကိုဖြူစရာလုပ်တဲ့အလုပ်ပဲအဲဒါဖြူစရာလုပ်တဲ့အလုပ်မှာကျွန်တော်တို့ကသမာဓိကိုအာနာပါနနဲ့ကျွန်တော်တို့သမာဓိထူတောင်းမယ်နော်အဲဒီလိုကျွန်တော်တို့ပြောခဲ့တယ်ဒီကကျွန်တော်တို့အလုပ်လုပ်ရမယ်နော်လုပ်လို့တဲ့ဆိုတော့ကျွန်တော်တို့ကစီကံလေးတွေရှိတယ်လိုက်နာရမယ်စီကံလေးတွေတရားထိုင်ရမယ်အချိန်ကြရတယ်လေကျွန်တော်တို့သတ်မှတ်ထားပါလေဒါလေးကိုကျွန်တော်တို့လူဟောင်းနေရာတွေတည်ပြီးပါပြီလူတို့တွေအတွက်ရည်ရွယ်ပြီးတော့အခုအတူချုံပြီးတော့ပြတ်ပြပါမယ်ကျွန်တော်တို့နေ့စဉ်၄နာရီဆိုလို့ရှိရင်ကြည့်စီ၄ချက်ခောက်ပါတယ်အဲဒီခါကျရင်အေးရထားမယ်ပြည့်စုံမှုတွေလို့၄နာရီကျော်ကနေ၆နာရီထိပါတရားထိုင်မှုသတ်မှတ်ထားတဲ့အချိန်မှာအဲဒါ၄နာရီကျော်ကြလို့ရှိရင်ကိုသတ်မှတ်ထားတဲ့နေရာမှာဓမ္မယုံမှာထိုင်တဲ့ပုဂ္ဂိုလ်တွေကလည်းဓမ္မယုံမှာထိုင်ပါအောက်ကူကားနေမှာထိုင်နေတဲ့ပုဂ္ဂိုလ်တွေကလည်းကူကားမှာထိုင်လို့ရပါတယ်။ကိုကြိုက်တဲ့နေရာမှာထိုင်ကြပါ။အဲ့တော့မနေ့၄နာရီကျော်ဆိုရင်တော့ကျွန်တော်တို့အားလုံးတရားထိုင်တဲ့နေရာတွေမှာယောဂီပုဂ္ဂိုလ်တွေအားလုံးရောက်ရှိနေရမယ်။ပြီးတော့ကျွန်တော်တို့တရားကိုပွားများအထုပါ။အဲ့တော့၄နာရီကျော်ကနေကျွန်တော်တို့ပေစုံအထိတရားထိုင်မှုသတ်မှတ်ထားလို့ဆို6နာရီအထိသတ်မှတ်ထားတယ်။အဲ့တော့6နာရီကျတော့ကျွန်တော်တို့ကြီးကြီးတစ်ချက်ခောက်လိုက်ရယ်အဲ့ဒါမနေ့ပိုင်းထိုင်တဲ့ဟာကိုခဏပြန်နားလိုက်ပြီးတဲ့အခါကျတော့6နာရီ15မိနစ်မိနစ်20လောက်ကြာရယ်ကျွန်တော်တို့ကြည့်စီ3ချက်ခောက်မယ်ဒါကနာမည်စာကိုခဏစားဆောင်မှာဆင်းပြီးတော့စားဖို့အတွက်ကြည့်စီ3ချက်ခောက်ရတာအဲ့ဒါကြည့်စီ3ချက်ခောက်လို့ရှိရယ်နာမည်စာကိုခဏစားဆောင်မှာပြောလူပုဂ္ဂိုလ်ကိုဆင်းပြီးတော့စားပြီးတော့ပြန်တက်လာအနာလေးကိုအခမ်းမှာလည်းကိုနေလို့ရပါတယ်အပြင်ဘက်မှာလည်းကိုအရိယဘုံမြတ်တာအောင်လမ်းလေးပါလေးရှောက်လို့လည်းရပါတယ်ဒါကြလေကျွန်တော်တို့ကတော့စိတ်ကိုတော့မလွတ်အောင်တတိဝေတက်ပြီးတော့နေဖို့ကတော့အရေးကြီးတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီ9နာရီခွဲအထီကိုအနာပေးထားတယ်9နာရီခွဲကြမှာကျွန်တော်တို့ကြည့်စီတစ်ချက်ခောက်လိုက်ရင်တရားပြန်ထိုင်ရမယ်ဒါခုနကကနေဘယ်ထိထိုင်ရမလဲ၈နာရီကျော်ဒီတနာရီထိုင်ရထိုင်ပြီးတော့၈နာရီကျော်ကြာကြည့်စစ်တစ်ချက်ခောက်လိုက်ရင်ဒီတရားခဏရနာပြန်လာပြီးတော့နာရီကျက်ကျွန်တော်တို့အနာပေးတယ်အနာပေးတယ်ဆိုတာကခန္ဓာကိုယ်အနာပေးတာပါစိတ်ကိုတော့အနာပေးတာမဟုတ်ပါဘူးစိတ်ကတော့တမာတိဖြစ်အောင်စိတ်ကိုဘယ်မှအပြင်းမက်ကိုမတွားအောင်စိတ်ကိုတော့ထိန်းထားမှာပဲဒါတော့ကိုယ်နာရီကြတဲ့ခါကျတော့ကျွန်တော်တို့ကြည့်စီပြန်ခောက်ရင်ဆယ်နာရီထိထိုင်ဆယ်နာရီပြီးလို့ရှိရင်ကြည့်စီခောက်ရင်ဒါမနေ့ပိုင်းအတွက်တရားအားထုတ်ဖို့ကိစ္စကခဏရနာပြီးတော့ကျွန်တော်တို့ရေမိုးချိုးနိုင်ပါလေပြီးတော့ဆယ်နာရီ55မိနစ်လောက်ကြတော့ဟ
อแต่นายคุยผมอะไรเนี่ยลีน่าลีก็นำเนี่ยเรามานำเนี่ยสาวนี่เลยก็เส้นสาวฉันเอาลูกชีวิตต้องจะเข้าเลยทำไมว่าเรามาเส้นดีกว่าสาจ้าบ้าที่เราขาดใจเลยสิเปลี่ยนเป็นลาบีดอนาอยู่ว่ากูข้ามาไปกูนี่รู้เลยยากไปเลยที่เราขาดใจเราจะนายทุเรศที่อยู่นายปูปีท่าบ้าเลยนายเดชชัยมาเลยฉันเอาลูกสิกูเพราะมันมาเตรียมปวาเอาฉันเอาปวาเนี่ยอาถุนเลยตมาริเตียริโอเกเสร็จแล้วปวาเนี่ยอาถุกูเลยชิบาเลยไอ้ตมาริอันนี้ฉันเอาชีวิตเข้าเลยนานาที่ถ่ายมาเนี่ยนานามาชีวิตตะกาเข้าเนี่ยตะกานาเลยนานาเกวันนี้3นาทีกว่าที่ทะเชิงเปลี่ยนถ่ายทีละกันนาทีกว่า4นาทีอย่างนี้5นาทีทะเชิงเปลี่ยนถ่ายแต่เราฉันเอาญาณนี้ไป5นาที5นาทีที่แล้วก็จะเราฉันเอาကျော်ရီတွေပါဒီတိုက်မယ်အဲဒီကကြကျော်ရီတွေတုံးကြောင်မှာစစ်ပါတီကတောက်ထုံထားတဲ့ပုံကိုယ်လေးကိုအဲဒီလိုကျော်ရီတွေတောက်ပြီးတဲ့အခါကျတော့9နာရီ55မိနစ်ကြာရောကျွန်တော်တို့ချူစီတစ်ချက်ပြန်ခောက်တဲ့အခါကျတော့အဲဒီမှာအာယုံဒီတမာယုံမှာလာရောက်ပြီးတော့ကျွန်တော်တို့ချူစီရှင်ဆရာကြီးဥပဒေဆွေရစခန်းမှာဟောကြားတဲ့တရားတွေကိုကျွန်တော်တို့ဖွင့်ပြနော်အဲတော့ဆရာကြီးဟောတဲ့တရားတွေကလည်းဓာတုရတမာတိပညာလက်တွေ့အားဖြင့်ဘယ်လိုသီလတမာတိစင်ညာနဲ့ပြည့်စုံအောင်ဘယ်လိုလုပ်ရမလဲဆိုတာဆရာကြီးကလက်တွေ့လုပ်ငန်းတွေကိုပြပြသွားမယ်ပထမနေ့မှာဆိုရင်ဒီအာနာပါနအကြောင်းကိုဆရာကြီးအစီအစဉ်ပြောတော့နော်အဲ့ဒါကကျွန်တော်တို့တနေ့45မိနစ်45မိနစ်ပြီးပြီကျွန်တော်တို့စိတ်ခွေဖွင့်သွားမယ်ဆွေရတိုင်နိုင်ပေါ့ကိုယ့်ရဲ့မြောက်နေ့ကျွန်တော်တို့ဖွင့်ဖို့ဆရာကြီးတရားတွေရှိပါလေအဲ့ဒါတွေကိုသူ့ရဲ့နဲ့သူ့ရဲ့ပေါ့ဒီမှာပထမတည့်ရမှာဆိုရင်အနာပါနအကြောင်းတမာတိအကြောင်းဇာတိခေါ်မယ်။နောက်ကျတဲ့အခါကျဝိပဿနာတက်တဲ့အခါကျဝိပဿနာအကြောင်းကိုဇာတိဒီလိုခေါ်ကြမယ်။ဒါလိုလေဒီလိုစကြကြားနာပြီးတော့လိုက်နာပါ။စိုက်တရားနာကြပါ။အမှန်ကျိုးရှိပါလေ။ပြီးတော့မှကျွန်တော်တို့6နာရီ45မိနစ်6နာရီဝဲပေါ့။ကြာတော့ကျွန်တော်တို့နားလိုက်မယ်။နားပြီးတော့9နာရီထိနားပါ။9နာရီထိုးတဲ့အခါကျတော့ဒီသမားရုံမှာကျွန်တော်တို့ ਨੇ အခုလိုပြန်တွေ့မယ်အဲ့ဒီခါကျတော့မှကျွန်တော်တို့ကတရားစစ်မယ်တရားခေါ်မယ်လိုအပ်တဲ့ဟာတွေကိုကျွန်တော်တို့ရှင်းပြမယ်မတူတာရှိရင်လည်းကျွန်တော်တို့မေးနိုင်တယ်အဲ့ဒီလိုကျွန်တော်တို့ခုနှစ်နာရီကနေ၈နာရီလောက်ထိကျွန်တော်တို့နှုတ်ပြန်တနားရီတနားရီလက်တွေ့လုပ်ငန်းတွေကိုဒီလိုခြားကြပြောပြမယ်အခက်အခဲတွေကိုကျွန်တော်တို့ကြည့်လေအောင်ဖြည့်ရှင်းပေးတော့အဲဒီဟာကတော့တရားဟိုတဲ့နဲ့ဒီအထုတ်တဲ့ဥစဉ်တရားပေါ့လေပြီးတော့ရှိချမ်းဆိုတာရှိသေးတယ်ရှိချမ်းဆိုတာလိုက်နာမယ်ဒီရှိချမ်းနေရာလိုက်နာမှာတရားထိုင်တဲ့အခါကျတိုးတက်မှုရှိမယ်ဒီရှိချမ်းကိုဖောက်လို့ရှိရတော့တရားမှာကိုတိုးတက်တင်တော့မတိုးတက်တာလေကိုဟာကိုသိပါလိမ့်မယ်တွေ့ပါလိမ့်ဆိုတော့ဒီရှိချမ်းနေရာပါလေပထမဦးဆုံးကျွန်တော်တို့ပြောထားတယ်ဒီတရားထိုင်တဲ့အခါကျရင်ရှေ့ရောက်ရောက်နေအထိကဝစီပိတ်ခြင်းမှာဝစီပိတ်ခြင်းမှာစကားမပြောပါနဲ့စကားမပြောလိုက်တဲ့အခါကျတော့စကားမပြောတဲ့အဋ္ဌာန်နဲ့ကျွန်တော်တို့စကားမပြောပဲနေလို့ရှိရယ်နော်သီလရှင်ကျေမှုရသွားပြီနော်ဘာလို့ဆိုတော့ဒီစကားမပြောတာနဲ့ဘုရားဝါဒတို့သရုတ်တဝါစာတို့သိန်းသူနာဝါစာတို့တမ္ပပလဘဝါစာဒီလေးပါတခါတည်းလုံသွားပြီစကားမပြောရင်သမာဝါစာဖြစ်သွားမပြောပဲနေလိုက်ရင်ဒီခုနပြောတဲ့ဟာတွေကပြုလို့မအကြောင်းနေရှိဘူး။ဒါရိတ်တာလို့ဟာမျိုးမှာလာပြီးတော့တရားသီလဆောက်တည်ရတယ်ဆိုတာအိမ်မှာဆောက်တည်တဲ့သီလမျိုးနဲ့မတူပါဘူး။အိန္ဒိယတန်ဘောရသီလပါတွဲပြီးကျွန်တော်တို့ဆောက်တည်လိုက်တော့ဘာဖြစ်သွားမလဲဆိုရင်အဓိသီလတွေဖြစ်တာသီလဝိသုဒ္ဓိသီလရှင်ကျေမှုတွေကျွန်တော်တို့ရလာနော်။အဲ့ဒါကိုအခြေခံပြီးတော့ကျွန်တော်တို့သမာဓိခံကိုတခါတည်းပြက်လန်းရမယ်သမားဒီအလုပ်ကိုနော်အဲ့တော့ဒီစီကံလေးတွေကိုကျွန်တော်တို့လိုက်နာဖို့အထူးဖြစ်သဘာမပြောပဲအဲနေကြပါဒါပေမဲ့အရှင်းမပြောအောင်မဟုတ်ပါဘူးအကြောင်းသိစားရှိရယ်ကျွန်တော်တို့ ਨੇ အရှင်းရေးတရားဒီတရားနဲ့ပတ်သက်ပြီးလာရှင်းလို့ရပါတယ်ကိုရေးကိုသာသိစားတယ်ရှိရင်လည်းအဆောင်တိုင်းမှာလူဟောင်းတွေရှိပါတယ်အဲ့ဒီလူဟောင်းတွေကိုပြောပြပါပြောပြရင်သူတို့ကမှတစ်ဆင့်လိုအပ်ရင်ကျွန်တော်တို့လာပြောမယ်တစ်ဆုပ်သိစားတယ်ရင်သူတို့ကပြောပြသူကအတွေ့အကြုံရှိသည်တာပုဂ္ဂိုလ်အဲ့တော့အဆောင်တိုင်းအဆောင်တိုင်းမှာဒီယောဂီဟောင်းနေရှိတဲ့အဲ့ဒီယောဂအဆောင်ကိုပြောပြပါကိုရေးကိုစိတ်ဆာဆိုရင်လည်းပြောပါအ เออจนเราได้เราขึ้นอยู่บ้านเนาะทีละจนเรามาจ้างมาช่วยลูกศิษย์เลยเดี๋ยววะเราไปก็ชื่อว่ามีเวลูกศิษย์เลยมีเวลูกยาบ้านเลยเนาะได้จนเราขึ้นอยู่ปีกาบเนาะทีละเลยอัลฮัดดาบอกเลยสักเอาโอ้ฮัลล่าเจ้าแม่สาวเจ้าลูกศิษย์เลยลบีอายุนี้เว้นหลายเตียมาเอาเสียพิเศษสุดาผู้อากุศิวาลิแม่เตียสระเดียวไรเดียวตัวตาลูเตียกูเอาเสียพิเศษกูเตียเลยกูอ่ะเตียเอาเสียพิเศษสุดาดาริวฉันเอาที่สี่กลางลีดีแล้วที่ดีเจียจะไล่หน้าว่าเลยที่แรกขาดเตียเนี่ยเตียเตียเลยมันซื้อหนูบ้านเนี่ยเตียซื้อมาแบบเด็กอุบามาสุบาระตัวอานาปานาเล็กเลยอาญาเนี่ยเตียวก็ไม่อยากพูดถึงตูก็อยากแต่กูก็ไม่อยากป่าเจ้าเนี่ยไอ้เดี๋ยวตูก็ไม่อยากพูดถึงเจ้าเราอยากอยากแต่ปู่ก็เลยอยากรู้สิอยากได้สมานะล่ะเจ้าเราลาไปก็เปลี่ยนไปไหนเนี่ยเจ้าเราก็มาเนี่ยมาเนี่ยมาเลยเนี่ยมาเลยลุกเอารู้สิเจ้าเราก็อยู่เย็นหมู่นี้เลยลุกไปมั้ยไอ้เดี๋ยวก็เตะไปเลยเนาะไอ้แล้วเตะไปแล้วสิเตียก็ปู่พี่ก็ซุเตะล่ะเนาะไอ้ไอ้สิจ้างเนี่ยกำนันลุกอัปไปเนาะဒီကကြတော့ကျွန်တော်တို့သမာဓိအလုပ်ကဆောစောပြောသွားတယ်၃ရက်ကျွန်တော်တို့သမာဓိလုပ်ခိုင်းတာနော်ပြီးတော့ဒီကကြတော့သမာဓိဖြစ်လာပြီဆိုတဲ့အခါကျတော့သီလဝိသုဒ္ဓိကနေကျွန်တော်တို့စိတ်တဝိသုဒ္ဓိတက်လာတယ်သမာဓိလုပ်ဖြစ်လာပြီဆိုမှကျွန်တော်တို့ပြင်ညာသံကိုတက်လာတယ်နော်အဲဒီတော့၃ရက်ရှိသမာဓိအလုပ်ကိုလုပ်ရမယ်နော်အဲဒီ၃ရက်အတွင်းမှာသမာဓိကိုလုပ်တဲ့အခါကျရင်ကျွန်တော်တို့ပြောတဲ့အတိုင်းလိုက်လုပ်ပါနော်ကျွန်တော်တို့ပြောတာကိုလိုက်လို့ပါသမာဓိဖြစ်အောင်ကျွန်တော်တို့ကဒီအမျိုးမျိုးပြောပြမယ်ပြောတဲ့အတိုင်းလုပ်ပါတခြားဟာတွေကိုမလုပ်ပါနဲ့ဥပမာဟုတ်လားတချို့ဝါဒနာပါတာတရားထိုင်နေဆိုတာအဲစာလေးပါလေးဖတ်ခြင်းစာအုပ်ကလေးပါလေးယူလာပြီးစာဖတ်တယ်မဖတ်ပါနဲ့စာဖတ်လိုက်တဲ့အတွက်ကိုသမာဓိအလုပ်ပါအချိန်လေးလင်းနှင်းတော့မယ်နော်အဲ့တော့ဒီပြင်ပြီးစိတ်ဓာတ်လေးပါလေးရှိတယ်ပြီးပြီးလည်းမစိတ်ပါနဲ့အိမ်ရောက်မှစိတ်ပါဒီမှာကတော့ကျွန်တော်တို့ပြောတဲ့အတိုင်းတိတိကျကျအလုပ်ကိုအပြည့်အဝဖြစ်အောင်လုပ်ပါသမာဓိသုံးရမှာသမာဓိကလွဲပြီးတခြားအလုပ်တွေဘာမှမလုပ်ပါနဲ့ဥပမာလူဟောင်းနေရှိတဲ့ဝိပဿနာတွေဘာတွေပူပူတယ်ဒါတို့အနေနဲ့ဒီသုံးရမှာတစ်ခါတလေဝိပဿနာတွေဝင်လာတတ်တယ်အဲ့ဒီခါကျရင်လည်းကျွန်တော်တို့ကပြောတင်တယ်ဝိပဿနာကိုမရှိပါနဲ့သမာဓိကိုပို့ပြီးတော့ခိုင်ရအောင်ပို့ပြီးတော့သမာဓိပုပ္ပုကောင်းလာအောင်တမာရီအလုတ်ကို၃ရက်ကဝိပဿနာတက်ဖူးတဲ့ပုပ္ပုတွေလဲတမာရီအလုတ်ကလွယ်ပြီးဘာမှမလုပ်ပါနဲ့နော်အဲ့ဒီခါကျတော့ဘာတွေ့တာလဲဆိုတမာရီကပိုးပြီးတော့တိုးတက်တာတွေ့လာတယ်နော်အဲ့တော့အချိန်ကကျွန်တော်တို့အဖြုံးပါနဲ့ကိုလောက်ရမယ်အလုတ်ပေါ်မှာပဲအပြည့်အဝအချိန်ကိုပေးထားလို့ရှိရင်ကျွန်တော်တို့လူရခရီးကိုရောက်မယ်အဲ့ဒါတမာရီအဲ့ဒါလည်းအခုကျွန်တော်တို့ဒီဒီနေ့ကစပြီးတော့အခုကျွန်တော်တို့စပြီးတော့၈ပါးသီလ။ဟိုမြတ်စွာဘုရားထံမှာကျွန်တော်တို့ခံယူမယ်သီလ၆တည်လိုက်မယ်။အဲတော့သီလ၆တည်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီမိမိရဲ့ခန္ဓာကိုယ်ကိုမြတ်စွာဘုရားထံအပ်မယ်။ကျွန်တော်တို့ဆရာကြီးထံအပ်မယ်။အပ်ပြီးတဲ့အခါကျတော့မှကျွန်တော်တို့ဒီ၈ပါးသီလစောင့်ထိန်ပြီးတဲ့အခါကျတော့မှကျွန်တော်အာနာပါနကမ္မထံကိုမြတ်စွာဘုရားရှင်ကတောင်းမယ်။ဒီတဲ့အခါကျတော့အာနာပါနကမ္မထံဘယ်လိုပွားများအားထုတ်ရမလဲဆိုတာကျွန်တော်တို့လက်တွေ့ပြောပြသွားမယ်လက်တွေ့ပြောပြတော့လို့ရှိရင်အဲ့ဒီပြောပြတဲ့အတိုင်းလိုက်ပြီးတော့ကျွန်တော်တို့မှတ်ဖို့နော်နောက်ပြီးတော့လိုက်နာပြီးတော့ကျွန်တော်တို့ပြောတဲ့အတိုင်းအလုပ်လုပ်ဖို့ပဲလိုတယ်အဲ့တော့ကျွန်တော်တို့ပြောတဲ့အတိုင်းလုပ်ပါအာနာပါနတတိဆိုတာဖြစ်လာမယ်ဆိုတော့အာနာပါနဆိုတာဘာလဲထွက်လေအတ္တတဖတ်တတထွက်လေဝင်လေပုံမှာကျွန်တော်တို့တတိလေးထားတာပဲထွက်လေဝင်လေအဘယ်မှာရှိလဲနာဒီဝမှာရှိရဲ့နာဒီဝနေရာကိုစိတ်ကိုရောက်အောင်လုပ်လုပ်ပြီးတော့တတိလေးသတ်ထားလို့ရှိရဲ့ဒီခက်လေးဝင်လေးကထင်ရှားလာမယ်ဘာလို့ဆိုတတိကအာယုန်တစ်ခုကိုထင်ရှားအောင်လုပ်တတ်တယ်အဲ့ဒါတတိလေးထားလိုက်ရင်ခါတိုင်းတော့ကျွန်တော်တို့အသက်ရှူနေတာမွေးတွေကရှူတာဒီနေ့အထိရှူနေတာပဲအသက်ရှူရသွားတယ်ဆိုလို့ရှိရင်ဒါသိတာပဲဆိုတော့ဒါပဲလို့ကျွန်တော်တို့အသက်ရှူနေတယ်ဆိုတာတနေ့မှာဘယ်နှချိန်သိလဲသိတဲ့အချိန်နဲ့ပါတယ်အိတ်ခံလေးကြမှာသိချင်လို့သိရောငါအသက်ရှူနေပါလားအဲ့တော့ဒါလေးကဘာဖြစ်လို့ဆိုတတိမထားတဲ့အတွက်ကြောင့်တတိမမူရဲ့နဲ့နော်မူလို့ရှိရင်မြူလေးမြင်တယ်တတုမမူလို့ရှိရင်ဘူတော်မမြင်ဘူးဆိုတဲ့ဆိုလိုစကားလေးတွေရှိတယ်အဲ့တတိရေးကြည့်တယ်ဒါကြောင့်မလို့တမာရီအလုပ်လုပ်မှာလုပ်တဲ့အခါကျတော့တဲ့နော် สมาวายามะเนี่ยสมาสติเนี่ยสมาสมาธิที่ต้องเล่นเนี่ยโอ้ฉันเอาเอริต้องเพียงโอ้สมาธิวิริยะก็ชี้ข้ามไปก็ตติเลทาอยู่สมาธิเพียงระหว่างเออคงโนอนันตกันโนอนันตญันโนอนันตเสร็จจักรล่ะกบาเมมูเพียงๆชูเนี่ยตะโกรอนันตเนี่ยปี่สงน้อมมุตะเมสวาพระฤาธรรมตะโพธิตานิพพานตะป้องโนดีဒီနေရာဤဌာနတို့ကြောက်တဆင့်ဒီနေတော်မူကြပါစေကုန်သတည်းဘုရားတပည့်တော်တို့ဥခေါင်းတိုင်း၌ကိန့်ဆက်ဒီနေတော်မူကြပါစေကုန်သတည်းဘုရားတပည့်တော်တို့အားရပါလွမ်းချုံကိုလုံးထုံတော်မူကြပါစေကုန်သတည်းမေလေးတံဖိုလ်လေးတံနိဗ္ဗာန်ပရိယဆေပါတော်တရားတော်မြတ်တို့ဓမ္မတာဘောဓိတာနိဗ္ဗာန်တအပေါင်းတို့သည်ဒီနေရာဤဌာနတို့ကြောက်တဆင့်ဒီနေတော်မူကြပါစေကုန်သတည်းဘုရားတပည့်တော်တို့ဥခေါင်းတိုင်း၌ကိန့်ဆက်ဒီနေတော်မူကြပါစေကုန်သတည်းတရားတပည့်တော်တို့အားယပလွန်ဆုံးကိုလုံးထုံတော်မူကြပါစေကုန်သတည်းမေကထံဖလာတံရှိတံသောပရမတ္တထေတ္တငါပေါင်းတို့ဓမ္မတ္တဘောဓိတ္တနိဗ္ဗာန်တ္တပေါင်းတို့သည်ဒီနေရာဤဌာနတို့ကြောင့်သွတ်ဆင့်ဒီနေတော်မူကြပါစေကုန်သတည်းတရားတပည့်တော်တို့အခေါင်းနဲ့ကျင့်ဆက်ဒီနေတော်မူကြပါစေကုန်သတည်းတရားတပည့်တော်တို့အားယပလွန်ဆုံးကိုလုံးထုံတော်မူကြပါစေကုန်သတည်းဒီကိဉ္စီဝိတ္တခဝိရူပတ္တိတ္တချက်ဆက်သက်ကြည့်ဆရာယူပါဆင်ဆရာမလို့မေတ္တာတ္တနိဗ္ဗာန်တ္တပေါင်းတို့သည်ဤနေရာဤဌာနတို့ကြောက်တဆင်တည်နေပါစေသည်တတိတော်တို့ဥက္ခောင်းနဲ့နဲ့ကျေကျေတည်နေပါစေသည်တတိတော်တို့ဟာရပ်ပလွန်ဆုံးကိုလုံးထုံတော်မူကြပါစေကုန်၏ဗကြမင်းနဲ့တကွာသုလောကပါဠနာမင်းကြီးလေးပါနဲ့တာနာသောနကောင်းနှမြပေါင်းတို့သည်ကျွန်ုပ်တို့တာနာလောကများကိုခြားတဲ့တဘုစိုးတက်ဆောင်ရွက်နိုင်အောင်အမြဲတကြီးဝိုင်းဝန်းကူညီမဆာကြပါစေကုန်၏ဒီကနေ့ဒီတာခဝိရပတိတ္တကျေစင်ဆက်သက်ကြည့်ဆရာကြီးပါဆရာမလေးပြည့်ပြည့်တမကုသိုလ်ဖို့ကိုအိန္ဒိယဣဌာနာတို့ယနေ့စုဝေးရောက်ရှိလာကြကုန်သောယမနတ်ပရိတ်တအပေါင်းတို့ကအပြပေးဝေးတမခံယူဆောက်တည်ကြပါကုန်၏။သာဓု
သာဓုသာ
ဓုကျွန်တော်တို့ယခုချိန်ကစပြီးတော့၈ပါးသီလကိုမြတ်စွာဘုရားဓမ္မတောင်းယူပါမယ်ကျွန်တော်တိုင်နေမယ်လိုက်ဆိုကြပါဗုဒ္ဓံ තර ဏံ จิต္ sāmi ဓမ္မံ තර ဏံ จิต္ sāmi သံဃံ තර ဏံ จิต္ sāmi ဒုတိယမိဗုဒ္ဓံ තර ဏံ จิต္ sāmi ဒုတိယမိဓမ္မံ තර ဏံ จิต္ sāmi ဒုတိယမိသံဃံ තර ဏံ จิต္ sāmiတတိယမိဗုဒ္ဓံ තර ဏံ จิต္ sāmi တတိယမိဓမ္မံ තර ဏံ จิต္ sāmi တတိယမိသံဃံ තර ဏံ จิต္ sāmi ပါဏာတိပါတာဝေရမိသိက္ခာပရံသမာရိယာမိအဒိဏဒါနာဝေရမိသိက္ခာပရံသမာရိယာမိအပြမစရိယာဝေရမိသိက္ခာပရံသမာရိယာမိမုဒါဝါဒာဝေရမိသိက္ခာပရံသမာရိယာမိသူရမေရာယသစ္စပမာဒဌာနာဝေရမိသိက္ခာပရံသမာရိယာမိသိက္ခာလဘောဇနာဝေရမိသိက္ခာပရံသမာရိယာမိနိစ္စဒိတာဝရိတာဝိတုခသတ္တနာမာလာကန္ဓာဝိလေပနာဒါရဏမန္တနာသိဗုဒ္ဓနာဌာနာဝေရမိသိက္ခာပရံသမာရိယာမိဥစ္စာတယနာမဟာတယနာဝေရမိသိက္ခာပရံသမာရိယာမိရှစ်ပါးသီလများခံယူပြီးပြီကိုလုံကျွန်းအောင်ထိမ့်သိကြနော်အခုမိမိရဲ့ခန္ဓာကိုယ်ကိုမြတ်စွာဘုရားနဲ့ဆရာကြီးထာအပ်မယ်တိုင်ပြီးမှလိုက်ရှိကြဣမဟံဣမဟံဗန္တိ
ဗန္တိ
အတ္တပါဝံ
အတ္တပါဝံ
ဇီဝိတံ
ဇီဝိတံ
ဘဂဝါတော
်ဘ
ปริศาสามี
บ้านดี
เชียนเทียอิมาหังเทียจะดีต่ออิอัตตาบาวัง